Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ။ VOA မြန်မာပိုင်းရဲ့2020ပြည့်ဇွန်လ3ရက်ဗုဒ္ဓနေ့ညပိုင်းစီစဉ်နေစတင်နေပါပြီ။ကျွန်တော်အောင်လွင်ပါခင်ဗျာ။ COVID-19 အရေးပေါ်အခြေအနေကြောင့် VOA ရဲ့အစီအစဉ်တွေကိုယာယီပြောင်းလဲတင်ဆက်ပေးနေပါတယ်။အခုရင်းဆုံးတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။ရတပ်ဖွဲ့ကဖမ်းဆီးတဲ့လူမဲမျိုးသား George Floyd တိဆုံးသွားတဲ့ပေါ်မချေနှက်မှုတွေကိုပြသတဲ့အနေနဲ့ American တလောမျိုးကြီးတော်များများမှမနစ်ညာကလည်းဆက်လက်ဆန္ဒပြခဲ့ကြပါတယ်။ညမထွက်ရမင်းကိုအာခံပြီးဆန္ဒပြခဲ့ကြတဲ့ထဲက New York မြို့မှာဆိုရင်လည်း Manhattan ရပ်ကိုချီတက်ကြတဲ့ရာနဲ့ချီတဲ့ဆန္ဒပြသူတွေကိုရဲကပိတ်ဆို့တားဆီးထားတဲ့အတွက်တရားပေါ်မှာမနစ်ညာကပိတ်မိခဲ့ကြတာပါ။ Georgia ပြည်နယ် Atlanta မြို့မှာတော့ည9နာရီကစညမထွက်ရမင်းကိုမလိုက်နိုင်တဲ့ရာနဲ့ချီတဲ့လူတွေကိုရတပ်ဖွဲ့ကမြေယူဘုံတွေတော့လူစုခွဲခဲ့ပါတယ်။နယူးယောက်နဲ့အတ္လန်တာမြို့တွေမှာအဖမ်းဆီးတွေလည်းရှိခဲ့ပါတယ်။လွန်ခဲ့တဲ့တစ်ပတ်အတွင်းနိုင်ငံနဲ့လူပေါင်း9300ထက်မနည်းကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့တဲ့အကြောင်းလဲ AP သတင်းကဖော်ပြခဲ့တာပါ။ဝါရှင်တန် DC ကအင်ဖီရိုအနီလာဖေးယားရင်းပြင်မှာလည်းရာနဲ့ချီတဲ့လူတွေညမထွက်ရမင်းကိုကျော်လွန်ပြီးမနစ်ညာကဆန္ဒပြခဲ့ကြပါတယ်။အနီးနားမှာရှိတဲ့ St. John's ခရစ်ယာန်ဘုရားကျောင်းရှိတမန်တော်နဲ့ထွန်းသွားခဲ့တဲ့နေ့တုန်းကညင်ညင်ချင်ချင်ဆန္ဒပြနေသူတွေကိုလုံခြုံရေးတွေကအင်အားသုံးရှင်းလင်းခဲ့ပေမဲ့မင်းညားကတော့အေးချင်ချင်ရှိခဲ့ပါတယ်။ဆန္ဒပြသူတွေကတော့လူမဲတွေရဲ့အသက်တွေကိုတန်ဖိုးထားပါမဖြစ်ပါနဲ့တော်သင့်ပါပြီးစတဲ့ကြွေးကြော်တဲ့တွေကိုအော်ဟစ်ခဲ့ကြတာပါ။အမေရိကန်မှာနိုင်ငံသားခွင့်ရေးလှရှာမှုကိုဥဆောင်ခဲ့သူမာတင်လူသာကင်းဂျူနီယာရဲ့ I have a dream သူ့မှာအိမ်မက်တစ်ခုရှိတယ်လို့ဆိုတဲ့1963ခုနှစ်တုန်းကနမေကျော်မင်းကွန်ပြောကြခဲ့ရာအင်ဂျီရိုနဲ့မလန်းမကန့်မှရှိတဲ့သမရဟောင်းလင်ကွန်အမတ်တရဖိမှန်မှလည်းဆန္ဒပြသူတွေမဝင်နိုင်အောင်ပြည်ရင်းလူညွန်အရင်တက်တွေကစောင့်ကြနေခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့ကဆန္ဒပြပွဲမှာတော့ထူးထူးခြားခြားဆိုသလိုမြို့တော်ဝင်ကရဲတပ်ဖွဲ့ဝင်တွေနဲ့အတူဆန္ဒပြသမားတွေကိုအားပေးတဲ့အနေနဲ့ဒူးထောက်ဂုဏ်ပြုခဲ့တာပါ။မိုင်ယာမီ၊ဟျူစတန်၊အော်လန်ဒို၊နယူးအော်လင်းစ်၊ဆီယက်တယ်၊ပေါ့တလန်နဲ့ဝက်စ်ကွန်ဆင်ပြည်နယ်မက်ဒီဆင်မြို့တွေမှာလည်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စီးပွားရေးထိခိုက်နေသလိုရဲတပ်ဖွဲ့ကဖမ်းဆီးစဉ်လူမဲမျိုးသားတူတည်ဆုံးတဲ့ပေါ်ဆန္ဒပြပွဲတွေကြီးကြပ်ပေါ်ပေါက်နေချိန်မှာပဲပါတီရင်းအချုပ်ရွေးကောက်ပွဲတွေလည်းကျင်းပနေပါတယ်။ဒီမိုကရက်တစ်ပါတီတွင်တမန်လောင်းအချုပ်ရွေးပွဲတွေမနေ့ကကျင်းပရမှာတော့ကိုယ်စားလောင်းအဖြစ်တူးတဲ့သာကျန်တော့တဲ့ဒုတိယတမန်လောင်းဂျိုးဘိုင်ဒန်ကပြည်내ခုနှစ်ခုမှာအနိုင်ရခဲ့တာပါ။လူဝတ်တဲ့ပါတီကိုယ်စားရဲ့ထောက်ခံမဲတွေရပြီဖြစ်တာကြောင့်ဒုတိယတမန်လောင်းကဒီမိုကရက်တစ်ပါတီရဲ့တမန်လောင်းအဖြစ်အတည်ပြုနိုင်တော့မှာဖြစ်ပါတယ်။ချိန်နဲ့မှာပဲမြို့တော်ဝါရှင်တန် DC နဲ့ပြည်နယ်ရှိခုမှာအထက်နဲ့အောက်လွှတ်တော်ကိုယ်စားနေရာတွေအတွက်ပါတီတွင်းရွေးကောက်ပွဲတွေကျင်းပခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာလူမဲမျိုးသားတူရဲတပ်ဖွဲ့ကဖမ်းဆီးစဉ်တည်ဆုံးခဲ့တဲ့ဖြစ်ရပ်ပေါ်ကံကွယ်ဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်နေတဲ့အတွက်စိုးရင်ကြောင်းနဲ့ခွဲခြားဆက်ဆံမှုတွေကိုအဆုံးသတ်ဖို့ပိုယန်မင်းကြီးဖရန်စစ်ကဒီနေ့ပဲတိုက်တွန်းလိုက်ပါတယ်
။ Cari amici, non possiamo tollerare né chiudere gli occhi.
မျိုးခွဲခြားမှုဝိုင်းပယ်မှုတွေကိုလက်မခံကြဘူးနဲ့မျက်ကွယ်ပြုမထားကြဘူးတမိုးရှိတဲ့လူအသက်တွေကိုကာဝယ်ဖို့ဗာတီကန်ကျောင်းတော်ကဖတ်စင်တရားဝဲမှာပုံရံမင်းကြီးမိန့်ကြားသွားတာပါ။အာဖရိကန်အမေရိကန်လူမဲအမျိုးသား George Floyd တည်ဆုံးခဲ့တဲ့ဝမ်းနည်းဝယ်ဖြစ်ရနောက်ပိုင်းမကြသေးတဲ့ရက်တွေအတွင်းအမေရိကန်မှာလူမှုရေးအရမတိမငြိမ်အခြေအနေတွေတွေ့မြင်နေရတဲ့အပေါ်အလွန်အမင်းစိုးရိမ်မိကြောင်းလည်းပြောပါရယ်။ဆန္ဒပြပွဲတွေနဲ့တစ်ချိန်တည်းမှာပဲညဘက်တီမှာလူရဲ့ဖြစ်စည်းမှုတွေဟာကိုကုတ်ကိုဖြစ်စည်းတဲ့လူရဲ့ကိုကုတ်ကိုရှုံးနေစေတဲ့လူရဲ့ဖြစ်တယ်လို့အချမ်းဖက်လူရဲ့တွေနဲ့အနိုင်မယူနိုင်တဲ့အကြောင်းလဲသတိပေးကြတာပါ။ပြန်လည်သိမြင်ရင်းနဲ့ညဉ့်ဉန်းရေးကိုရှေ့ရှုကြဖို့လဲတိုက်တွန်းလိုက်ပါရယ်။ကွယ်လွန်သူ George Floyd နဲ့လူမျိုးရေးခွဲခြားမှုတွေကြောင့်တည်ဆုံးခဲ့ရသူတွေအတွက်လဲပုံရံမီးကဆုတောင်းမြတ်တာပို့သပေးခဲ့ပါရယ်။အမေရိကန်ပြည်ထောင်စုမှာလူမဲမျိုးသားတူရဲတပ်ဖွဲ့ကဖမ်းဆီးစဉ်တည်ဆုံးခဲ့တဲ့အပေါ်ဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်နေချိန်မှာပဲပြင်သစ်နိုင်ငံမှာလည်းလွန်ခဲ့တဲ့၄နှစ်လောက်တုန်းကရဲတပ်ဖွဲ့ရဲ့စီမံချက်တစ်ခုအတွင်းလူမဲမျိုးသားတူတည်ဆုံးခဲ့တဲ့ထိမ့်မှတ်ဖြစ်ဒီနေ့ဆန္ဒပြရမှာရဲတပ်ဖွဲ့ကမြေယူဘုံတွေတုံးလူစုခွဲခဲ့ပါတယ်
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျွန်မကတော့နားလောပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါ ကိုဗစ်ကာယောဂါကာလအတွင်းလူစုလူဝေးမလုပ်ဖို့မြန်မာတာဝန်ရှိသူတွေရဲ့တာမြင့်ချက်ကိုဖောက်ဖျက်ပြီးဘာသာရေးဆုတောင်းပွဲကျင်းပတာကြောင့်ဖန်စီတရားဆွဲဆိုခံထားတဲ့ခရီးယန်တရားဟောဆရာဒေးဗစ်လာကအခံပေးဖို့ရှောက်ထားတာကိုတရားရုံးကဒီကနေ့ညင်းပယ်လိုက်ပါတယ်ကနေဒါနိုင်ငံသားဖြစ်တဲ့တရားဟောဆရာဒေးဗစ်လာခရီးယန်ဖျားကြောင့်တခုမှကျင်းပခဲ့တဲ့ဘာသာရေးပွဲကနေသူအပါအဝင်လူ20လောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံခဲ့ရတယ်လို့တာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဧပြီလမှာဘာသာရေးပွဲလုပ်ခဲ့တဲ့ပြည်မှုနဲ့ဒေးဗစ်လာနဲ့အတူဦးဝေထွန်းနှစ်ဗရတ်ဒေသန်တွင်တို့တရားရင်ဆိုင်နေရတာပါ။မြန်မာနိုင်ငံရဲ့တဘာဝဘေးအန္တရာယ်ဆိုင်ရာပုံမှန်25အရာပြည်မှုကျူးလွန်ကြောင်းထင်ရှားရင်ထောင်ဒဏ်3နှစ်ပြင်ငွေဒဏ်မှချမှတ်ခံရနိုင်ပါတယ်။တရားဟောဆရာဒေးဗစ်လာကိုဒီကနေ့တရားရုံးထုတ်ချိန်မှာတော့တည်င်းထောက်တွေတရားခွင်နဲ့ဝင်ရောက်ခွင့်မရခဲ့ပါဘူးဒေးဗစ်လာကျင်းပခဲ့တဲ့ဘာသာရေးပွဲနဲ့ဆက်ဆက်ပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးခံရသူ69ဦးထိရှိခဲ့တယ်လို့မြန်မာကျန်းမာရေးဝန်ကြီးဌာနပြောခွင့်ရသူဥတာထွန်းကျော်ကပြောပါတယ်ဒေးဗစ်လာကိုဂျူလာ10ရက်နေ့မှာနောက်တစ်ကြိမ်ရုံးထုတ်မှာပါမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူဒီကနေ့မနက်ပိုင်းကနောက်ထပ်တစ်ယောက်ထပ်တိုးတဲ့အတွက်စုစုပေါင်း233ဦးရှိသွားပြီဖြစ်ပါတယ်တက်ခွဲနမူနာစုစုပေါင်း1862ခုကိုစစ်ဆေးတာမှာအတီးပြုတ်လူနာသစ်တဦးတွေ့ရှိခဲ့တာပါအခုနောက်ဆုံးယောဂါပိုးကူးဆက်သူဟာပဲခူးတိုင်းညောင်လေးပင်မြို့နယ်ကဖြစ်ပြီးယောဂါပိုးကူးဆက်တယ်လို့အတီးပြုတ်ထားသူတွေနဲ့ထိတွေ့မှုမရှိပေမဲ့မကြသေးခင်ကထိုင်းနိုင်ငံကနေပြန်လာသူဖြစ်ပါတယ်ယောဂါပိုးကူးဆက်ခံရသူတွေထက်က143ဦးယောဂါပိုးကင်းစင်သွားပြီဖြစ်ပြီးတော့6ဦးသေဆုံးထားကြောင်းကျန်းမာရေးနဲ့အာဂါဒါဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဘရာဇီးနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်သေဆုံးသူအင်္ဂါနေ့မှာလဲဆန်ချိန်တင်တိုးလာကြောင်းတာဝန်ရှိသူတွေကကြေညာပါတယ်။ COVID-19 ရောဂါနဲ့သေဆုံးသူ1262ဦးတိုးလာတဲ့အတွက်သေဆုံးသူစုစုပေါင်းက3100နီးပါးနဲ့လူနာက5,500ကျော်ရှိလာတယ်လို့ဘရာဇီးကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အမေရိကန်ပြည်ထောင်စုကတော့ပိုကူလူနာ13,800ကျော်နဲ့ကမ္ဘာမှာလူနာအများဆုံးရှိနေပြီးတော့ဘရာဇီးကတော့ဒုတိယနေရာမှာရှိပါတယ်။ပိုကူဆက်မှုတွေနဲ့သေဆုံးသူတွေတိုးလာနေပေမဲ့ဘရာဇီးသမ္မတဂျီယာဘောလ်ဆူနာရိုကတော့တီယောဂါဟာတုတ်ကွေးထက်နည်းနည်းဆိုးတဲ့ယောဂါလာဖြစ်တယ်ဆိုပြီးအရေးမကြီးတဲ့အောင်ရှော့ပေါ်ပြောဆိုနေတာပါအမေရိကန်ဂျွန်ဟော့ကင်းစ်တက်ကဒိုစတန်အရာကမ္ဘာသဝန်ပိုကူလူနာ6,300ကျော်ရှိနေပြီးတော့သေဆုံးသူစုစုပေါင်း38,000ကျော်ရှိပါတယ်အဲ့ဒီထက်ကသေဆုံးသူ36,000ကျော်ကအမေရိကန်နိုင်ငံကပါဂျပန်နိုင်ငံသူဂျိုမီရာဝန်ကလည်းမြို့ရဲမှာကူးဆက်မှုတွေပြန်မြင့်တက်လာနိုင်တယ်လို့သတိပေးချက်ထုတ်ပြန်ထားပါတယ်တူကြုံမြမှာရေပေါ်အချင်းလေးကိုရုတ်သိမ်းလိုက်ပြီးရပိုင်းမှာပဲပုတ်ကူလူနာတက်34ဦးစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်တိတိတိပေးချက်ထွက်ပေါ်လာတာပါပုတ်ကူလူနာ3000ခွဲရှိနေတဲ့တောင်အာဖရိကမှာလည်းတတိယနှစ်ပတ်ကြာတိုင်းပုတ်ကူလူနာနှစ်ဆတိုးလာနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်အင်အားပြင်းဆိုင်ကလုန်းမုန်တိုင်းနီဆာဂါဟာဒီကနေ့ပေါ်လို့နေမှာအိန္ဒိယနိုင်ငံမွန်ဘိုင်းမြို့ရဲ့တောင်ဘက်ကုန်းတမိုင်ကိုဝင်ရောက်လာပါတယ်ကယောဂါကကွယ်ထင်းချုပ်ရေးစူးစမ်းလုပ်ကိုင်နေရတဲ့အချိန်မှာမုံတန်းကြောင့်ပင်လယ်ကန်ဆာတွေနဲ့မြေနိမ့်ပိုင်းကဆင်းရဲသားရပ်ကွက်တွေမှာရည်ကြီးရည်ရှမ်းမဲ့အရင်နဲ့ရင်ဆိုင်နေရတာပါ။အိန္ဒိယအနောက်ဘက်ကယောဂါတစ်လျှောက်ကောင်းကင်တစ်ခုလုံးမောင်းမဲနေပြီးတော့မဟာရှာတရာပြည်နယ်ကမ်းခြေတစ်လျှောက်မြို့ဝရိုင်းမှာမိုးတဲထမ်းပြီးတော့လေပြင်းတွေတိုက်နေတာပါ။ဘောလီဝုဒ်ရုပ်ရှင်ထုတ်လို့ရင်းနဲ့အကြီးဆုံးအစုရှယ်ယာဈေးကွက်တွေရှိရာလူဦးရေ18တန်းရှိတဲ့မုံပိုင်းမြို့ကမိုးမြောအဆောက်အုံတွေလေပြင်းတာခံနေရသလိုကမ်းခြေအနီးကရိုင်နေတဲ့အိမ်တွေကတော့လေပြင်းကြောင့်ပြိုကျကုန်ပါတယ်။မုံမိုင်းမြို့ကိုမုံတိုင်းမွေတာ10နှစ်ကျော်ရှိပြီဖြစ်တဲ့အတွက်ဒီလိုသဘာဝဘေးအန္တရာယ်အတွက်အဆင်သင့်ပြင်ဆင်ထားမှာကိုလည်းဆိုရင်နေတာပါ။ဆိုင်ကလုန်းမုံတိုင်းနီဆာကာဟာမုံမိုင်းမြို့တောင်ဖက်အမိုင်60အကွာကအလီဘက်မြို့ကိုဖြတ်ကျော်သွားတဲ့အချိန်မှာတနာရီ68မိုင်နှုန်းအထိလေတိုက်နှုန်းရှိနိုင်ပြီးတော့မိုးတဲထန်နိုင်တယ်လို့အိန္ဒိယမိုးလေဝသဌာနကခန့်မှန်းထားပါတယ်။မဟာရှာတရာပြည်နယ်တောင်ဘက်ဂိုဝါပြည်နယ်ထဲမှာတော့ပုံမှန်အဖြစ်တပတ်အတွင်းရွာလေးရှိတဲ့ပြင်းမြမိုးရေချိန်9လက်မအထိရွာသွန်းထားပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်အလူလဲခံရတဲ့မြန်မာပြည်ကတီပီနယ်တစ်ခုကလူပေါင်းသသိန်းကျော်ကိုလည်းတာဝန်ရှိသူတွေကပေးလို့ရရှိပြောင်းပေးထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါအခြေအနေတစ်ဖြည်းဖြည်းတိုးတက်လာတာကြောင့်အာရှအစုရှယ်ယာဈေးကွက်တွေအတက်ပြလာတာဒီကနေ့နဲ့ဆိုရင်3ရက်ဆက်တိုက်ရှိပါပြီ။တိုကျိုနီကေအညွန်ကိန်းနဲ့ဟောင်ကောင်ဟန်ဆင်အစုရှယ်ယာတွေကတည်တနမနဲ့ရခိုင်နှုန်းအတက်နဲ့အတိအသီးဈေးပိတ်သွားခဲ့တာပါ။Sydney S&P နဲ့ Taiwan TSEC အစုရှယ်ယာတွေကလည်းတည်တမခွနဲ့ရခိုင်နှုန်းအထက်ပြပြီးတော့ Seoul Composite အစုရှယ်ယာတွေကတော့နှစ်တမရှစ်ရခိုင်နှုန်းအထိဈေးသက်လာပါတယ်။ Shanghai Composite အညွန်ကိန်းတွေကလည်းအထက်ဖက်ကိုဦးတည်နေပါတယ်။ရန်နံဈေးကွက်တွေမှာတော့အမေရိကန်ရန်နံစိန်းသစ္စည်းကို39.59ဒေါ်လာနဲ့နှစ်တမတစ်ရခိုင်နှုန်းဈေးသက်လာပြီးတော့နိုင်ငံတကာဆန်ဖြစ်တဲ့ Brent ရန်နံစိန်းကတော့သစ္စည်းကို40.19ဒေါ်လာနဲ့တည်တမရခိုင်နှုန်းတက်လာပါတယ်။အမေရိကန်ကြိုယောင်ကြိုရဲ့အစုရှယ်ယာစီကတ်တွေမှာတော့အဓိကအစုရှယ်ယာ၃ခုစလုံးပူထူးနေမှာအတက်ပြနေတဲ့အတွက် Wall Street ကရည်နေမြောင်းနေသူတွေအတွက်အလားအလာကောင်းနေတာဖြစ်ပါတယ်။ဒ ီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့ COVID-19 ကာယောဂါနဲ့ဆက်စပ်နေတဲ့သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်တင်ဆက်နေကြအစီအစဉ်တွေကိုဆက်တိုက်ထုတ်လင်းသွားမှာပါ
VOA မြန်မာပိုင်းကနေပုံတစ်ခုနဲ့ညဘက်အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်မဆွမျက်မော်ပါရှင် American ပြည်တော်စု Minnesota ပြည်နယ် Minneapolis မြို့မှာရဲဖမ်းဆီးထားစဉ်အတွင်မှာလူမဲအမျိုးသား George Floyd ထိဆုံးခဲ့ရမှုကိုမကျေနပ်လို့ဆန္ဒပြမှုတွေဟာအင်္ဂါနေ့ညဘက်မှာလဲရှင်းညဇက်တိုက်ဖြစ်ဆက်ပြီးတော့ဖြစ်ပွားခဲ့ပါတယ်ဆန္ဒပြမှုတွေအာဏာပိုင်တွေဘက်ကတုံ့ပြန်ပုံတွေနဲ့ပတ်သက်လို့ဒီအခြေအနေတွေကိုမပြတ်ဆန့်ကျင်နေတဲ့ VOA မြန်မာပိုင်း Editor ဦးကျော်စံသားနဲ့ဆက်သွယ်မိထားပါတယ်ရှင်
မနေ့တော့ပေါ့နော်အင်္ဂါနေ့ညဘက်တုန်းကတော့အခြေအနေကတနင်္လာနေ့ညဘက်တုန်းကလောက်တော့ဟိုနှိုင်းရှင်လို့ရှင်တော်တော်လေးဟိုငြိမ်သွားတာတွေ့ရပါတယ်ဆိုတော့အဲ့ဒီအင်္ဂါနေ့ညဘက်ဒီဆန္ဒပြတဲ့အခြေအနေတွေကိုလည်းဦးကျော်စံသားမြင်တဲ့လောက်အရင်ဆုံးပြောပြပေးပါရှင
့်။မစမြမွန်ပြောတဲ့အတိုင်းပါပဲ။မနေ့ကတော့ဆန္ဒပြပွဲဟာပြီးခဲ့တဲ့ညကနေစရင်တော်တော်လေးအေးချမ်းချမ်းငြိမ်ငြိမ်းချမ်းချမ်းစီရလို့ပြောပါပါမယ်။လူရဲ့ဖြည့်စည်မှုတွေသိပ်မရှိခဲ့ပါဘူး။ဒါပေမဲ့ဒေသလိုက်တချို့နေရာတွေမှာတော့ပြင်းပြင်းထန်ထန်ဖြစ်တဲ့အတွက်ကြောင့်အာဏာပိုင်တွေကဒေသလိုက်အရေးပေါ်အခြေအနေကြီးညာပြီးတော့ထိမိညာတွေကိုတွေ့ရပါတယ်အဓိကထူးခြားရတဲ့ခုကတော့ညမထရအမိန့်ထုတ်ပြန်ထားပြီးမယ်ညမထရအမိန့်ကိုဖီဆန်ပြီးတော့ဆန္ဒပြရပါတယ်ဒါပေမဲ့သိပ်ပြီးတော့ညင်ညင်ချမ်းချမ်းရှိတယ်ရဲရင်နဲ့ထိတိုက်တွေ့ရတာတော့တချို့နေရာတွေမှာတွေ့ရပါတယ်ဥပမာပြင်ညသကောင်ညံကြော်တဲ့အချိန်မှာနယူးယောက်မှာလည်းထိတိုက်တွေ့ရတာဆိုတာကိုတွေ့ရပါတယ်လူစုလူဝေးအများဆုံးဖြစ်ခဲ့တဲ့နေရာကတော့ Texas ပြည်နယ် Houston မြို့မှာဖြစ်ပါတယ်ဒီဆုံးသွားတဲ့ George Floyd မွေးဖွားတဲ့မြို့ပေါ့လေသူရဲ့ဇာတိမြို့အဲ့မှာဆိုလို့ရှိရင်သူဆွေမျိုးတွေလည်းပဲတော်ရောက်ခဲ့ကြပါတယ်လူစုလူဝေးဆိုလူဖလောင်းနေချီပြီးတော့တော်ရောက်ခဲ့ရတယ်ဆိုတာတွေ့ရပါတယ်ဆိုတော့အကုန်လုံးနှမ်းချုံပြောမယ်ဆိုရင်တော့မနေ့ကညဟာဆနပြဝဲရှိပေမဲ့အေးအေးချမ်းချမ်းနဲ့ပြီးဆုံးသွားတဲ့ကျော်လွန်သွားတဲ့ညတညလို့ပြောမှာဖြစ်ပါတယ
်အာနာပိုင်တွေဘက်ကတုံ့ပြန်မှုအခြေအနေကိုရောဘယ်လိုမြင်ရပါလဲရှင်
နှစ်ဖက်လုံးကထင်းထင်းထင်းဖြစ်နေတဲ့သဘောလူအများစုပြောနိုင်ပါတယ်ဆန္ဒပြတဲ့လူတွေဘက်ကလည်းပဲအလွန်ကြုံမလုပ်တော့ဒီဘက်ကလည်းပဲအလွန်ကြုံမလုပ်ဘူးလို့အကြံပြန်ပြောနိုင်ပါတယ်တချို့ကြွက်ကြွက်ကြဖြစ်တာတော့ရှိရပါလိမ့်ဒါပေမဲ့အနာဘိုင်းဆွဲနေမှာသမဒဘက်ကတော့အစော်ပေးခြင်းပုံပောက်ပါဘူးသူရဲ့အပြောကတော့ခတိနေပဲသူကစစ်တပ်ထဲကလူမျိုးလေးထင်းထင်းမှုတပ်ဖွဲ့တွေကဒီအနီးအနားမှာမျိုးတော်ရဲ့ပြင်ပပါစခန်းချထားမယ်လို့ဘာလို့သူတို့ပြောတာရှိပါရဲ့အဲ့ပြီးတော့ Washington DC မှာပဲအဲ့အင်ဖြူရောနာဆနာပြနေတဲ့လူတွေရဲ့အပေါ်ကညဘက်မှာစီဟိုင်ရဲ့လူမျိုးမှုခင်းနေဟိုင်ဘူး military helicopter စီဟိုင်တန်းနာမရောလည်းတွေ့ရပါတယ်တမနာရဲ့အင်ဖြူရောမှာညဘက်ဆနာပြနေတဲ့လူစုရဲ့ခေါင်းနားမှာကပ်ပြီးတော့ခင်းနေကိုပြန်သွားတာလူတို့ကိုတမင်တကာချင်းချောက်သွားတဲ့သဘောဆနပြလူကိုချင်းချောက်တဲ့သဘောဆိုတာတော်တော်လေးပေါ်လွင်တယ်လို့ပြောရသုံးစားကြပါတယ်အဲဒါကြောင့်သမ္မတဒေါ်နယ်ထရမ့်အနေနဲ့ပြည်ခဲ့တဲ့နှစ်ကစစ်တပ်လှုပ်ပြီးနေနေမယ်လို့ပြောထားတဲ့လေတံကလုံးဝလျှော့ပြီးမဲ့သဘောကိုမတွေးရပါဘူးဒီတိုင်းပဲတင်းမာနေစေလို့ဆိုနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုမျိုးဖြစ်နေတဲ့အခြေအနေကပေါ့နော်ဒီအမေရိကန်မှာနှစ်ပေါင်းများစွာတည်းကအမြင့်တွေ့နေတဲ့ဒီအသားရောင်ခွဲခြားမှုပြဿနာဆက်ရှိနေတယ်ဆိုတာကိုပြသနေတယ်လို့ရောပြောလို့ရလားရှင
်မှန်ပါတယ်အဲ့ဒီပြဿနာကအမြင့်တွေ့လာတာလည်းနှစ်ပေါင်းများစွာဆိုတော့လုံးဝပပျောက်သွားပြီလို့တော့မဆိုနိုင်ပါဘူးဒါပေမဲ့အခုဖြစ်နေတဲ့ကိစ္စမှာကအစလျောင်ခွဲခြားမှုကြောင့်လူမျိုးချင်းမုန်းတိမှုတော့မဟုတ်ပါဘူးလူမျိုးရေးမုန်းတိမှုကတော့ဒီလိုကြားထဲမှာမရှိပါဘူးနောက်ပြီးတရားဥပဒေအချင်းလည်းပဲအကုန်လုံးဟာဒန်းတူခွင့်ပြုပေးထားခြင်းဖြစ်ပါတယ်ဖြစ်နေတဲ့ပြဿနာကဒီလိုဂျော့ကိုဖမ်းဆီးကိုင်ကွယ်တဲ့ပုံစံမျိုးလူဖြူတယောက်ဆိုရင်ဘလိုလုပ်မလားဒါမေးစရာဖြစ်ပါတယ်။တမညာချင်းရဲတချို့ရဲ့ကင်တွယ်ဘုံကင်တွယ်နီးလိုပဲပြောမှာဖြစ်ပါတယ်။ရဲတွေမှာလည်းပဲတချို့ရဲတွေဟာဆိုရင်ဆန္ဒပြသမားတွေနဲ့ပူးပေါင်းပြီးတော့ပါဝင်ဆန္ဒပြတဲ့လူတွေအများကြီးရှိပါတယ်။ဒါပေမဲ့လူတွေရဲ့စိတ်ထဲမှာဆွဲနေတာကဒီဟာမညီမျှမှုဒီလိုကင်တွယ်ဘုံကြည့်ပြီးတော့အထူးသဖြင့်ဒီနေရာမှာကျွန်တော်ထည့်ပြောချင်တာက Republican သမရဟောင်းGeorge W. Bush ရဲ့ညညာဖြစ်ပါတယ်သူကနိုင်ငံရေးကိုမပြောဘဲအတော်ကြာကြာနှုတ်ပိတ်နေခဲ့ပြီးတော့မှမနည်းအားညညာထုတ်ပါတယ်သူဟာ Donald Trump ရဲ့ကင်တွယ်ပုံကိုဘာမှမပြောပါဘူးဒီကိစ္စအတွက်သိဆုံးသွားတဲ့လူတွေဘက်ကသူဂရုဏာသက်တယ်ဆိုတာကိုပြောပါတယ်နောက်ပြီးသူပြောတဲ့စကားတစ်ခွန်းထဲမှာ American ပြည်ထောင်စုရဲ့အမှန်တကယ်လူအချက်ကိုသိကျင်တယ်ဆိုရင်အခွင့်အရေးဒဏ်လူမရသူတွေဖိနှိပ်ခံရသူတွေအခုရေလွတ်လွတ်ဆုံဆုံနေသူရဲ့ရှုတော့ငါကြီးမှသာလေမြင်နိုင်မယ်ဆိုရသူပြောသွားပါတယ်ဒါအင်တာမှန်ကန်တဲ့စကားပ
ါ VOA မြန်မာပိုင်း Editor ဦးကျော်စံသားဖြစ်ပါတယ်ရှင်ကျမဆုမြတ်မော်ပ
ါကိုဗစ်ကယောဂါကြောင့်နေရပြန်တောင်းချီတဲ့မြန်မာလူသားတွေနဲ့ပြည်ရင်းပိတ်သိမ်းစိတ်ယုံတွေကြောင့်မြန်မာနိုင်ငံမှာလူသားပူရှံမှုတွေဖြစ်နေပါတယ် ဒီလိုပိုရှံနေတဲ့လုံသားအရင်းအမြစ်ကိုယာယီလုံကိုင်းတွေဖန်တီးပေးဖို့စီးပွားရေးပညာရှင်တချို့အကြံပြုထားတာကိုပြောပြမှာပါ။ကျွန်မကတော့စုစုပါ။ကမ္ဘာကယောဂဖြစ်နေတဲ့အချိန်ပြည်ပရောက်မြန်မာအလုံသမားတွေအလုံးအရင်းနဲ့နေရက်ကိုပြန်လာကြတာပါ။ပြည်ရင်းမှာလည်းပိုရှံနေတဲ့အလုံကိုင်းတဲ့လို့သူတို့လုပ်ငန်းမကျော်ချင်မှာကိုလည်းပညာရှင်တွေကစိုးရိမ်နေကြပါတယ်။တစ်ဆက်တည်းမှာပဲပြည်ရင်းကလုပ်ငန်းတွေပုံမှန်မလဲပတ်နိုင်သေးပါဘူး။ပြန်ခွင့်တဲ့လုပ်ငန်းတချို့မှာလည်းရှိပီးသားလုံသားအင်အားကိုအပြည့်အဝမသုံးနိုင်သေးတဲ့အခြေအနေမျိုးနေရပြန်သူတွေအတွက်အခက်အခဲရှိကြောင်းပြည်တော်စုလွှတ်တော်စီးပွားရေးအကြံပေးဦးစောဖေဝင်းကပြောပါတယ်
။လက်ရှိရှိနေတဲ့အလုပ်သမားတွေတောင်ပြေးပြေးဝဝပြန်ပြီးတော့အလုပ်ပေးဖို့လို့ရအခက်အခဲရှိနေစေဖြစ်တယ်ပေါ့နော်။အဲ့ဟိုအကူလောက်တဲ့အလုပ်ကန်ခွင်လန်းကတော့တိတ်ပြီးတော့မရှိတော့သေးဘူးလို့ပဲဆရာတို့တွက်မိပါတယ
်။လေယာစိုက်ပျိုးရေးလုပ်ငန်းတရိတ်ဆန်မွေးမြူရေးနဲ့ငါးဖန်းလုပ်ငန်းဒီကဏ္ဍတွေမှာကျွမ်းကျင်မှုရှိတဲ့ဆိုလက်တလောအလုပ်ကိုင်းရရှိရေးအတွက်အဆင်ပြေနိုင်မယ်လို့သူကပြောပါတယ်။ကိုဗစ်ရောဂါနဲ့အတူအလုပ်လက်မဲ့နှောင်းကလည်းတစ်ကမ္ဘာလုံးအတိုင်းအတာနဲ့တက်နေကြောင်းစီးပွားရေးပညာရှင်ဒေါက်တာအောင်ကိုကူကပြောပါတယ်။ကမ္ဘာအင်အားကြီးနိုင်ငံအမေရိကန်ရဲ့အလုပ်လက်မဲ့နှောင်းတောင်20ရာခိုင်နှုန်းအထိရောက်ခဲ့တာပါ။ဒီလိုခက်ခဲနေတဲ့အချိန်နေရက်ပြန်လာတဲ့ရွှေပြောင်းလုပ်သားတွေကိုအစိုးရကအလုပ်ကိုင်းဖန်တီးပေးဖို့ဆိုရင်လုပ်ငန်းကျွမ်းကျင်မှုနဲ့အသက်အရွယ်စီရင်ပြုစုပြီးအချိန်ယူလုပ်ဆောင်ရမယ်လို့ဒေါက်တာအောင်ကိုကအခုလိုပြောပါတယ်။
ဒါတကူနဲ့ပြင်တယ်ကျွန်တော်တို့နေချာချက်မတူဟိုတပါပါကြီးမတူအဲဥပမာရှမ်းပြည်နယ်ရဲ့နေချာနဲ့ဟိုရခိုင်ပြည်နယ်နေချာမတူဘူးဒီအဲ့ဒါတွေကိုချိန်ပြည့်ရတယ်လို့သုံးတယ်လေအဲဒါကြီးကတော့ကျွန်တော်ထင်ပါတယ်ဇာလာတစ်ခုအချိန်တစ်ခုပြီးတော့ဘာဆက်ဆက်ရလို့လဲအဲ့ဒီပုံမှာကျွန်တော်တို့ပန်းနိုင်ပြီးဘယ်လောက်ထိသုံးမလဲဘယ်လိုပုံစံသုံးမလဲအသုံးတဲ့အခါမှာဘယ်လောက်ထိစေးတော့အဖက်ကိုကျွန်တော်မျှော်လင့်ရမယ်နော်အဲဒါကြီးလည်းကျွန်တော်အားကြီးစဉ်းစားလို့လုပ်ပါမယ်
သူတို့ရဲ့သက်ဆိုင်ရာဒေသအလိုက်ဘလို့အလုပ်ကိုင်တွေဖန်တီးပေးမလဲဆိုတာပပေါင်းစုံကနေစဉ်းစားရမယ်လို့သူကပြောပါတယ်။မြန်မာအများစုရှိတဲ့ထိုင်းနိုင်ငံမှာလည်းကိုဗစ်နောက်ပိုင်းအခြေအနေကောင်းနိုင်မယ်မယ်လူတိုင်းအလုပ်ပြန်ရဖို့ကိုတော့မျှော်လင့်လို့မရဘူးလို့ထိုင်းရောက်မြန်မာအရေးကူညီသူကိုထူးချစ်ကပြောပါတယ်
။ဟိုတချို့ဆက်ယုံနေတာကဒါကျွန်တော်တို့ကုန်ကြိုင်းရောက်ပြီးဆိုလို့ရှိရင်သူတို့ကဒါဟိုဒီထိုင်းနိုင်ငံကဇူလိုင်လလောက်ဆိုလို့ရှိရင်ပြန်လုပ်ငန်းတွေပြန်ဆောက်မယ်ဆိုတဲ့ပုံစံမျိုးတော့ဟိုတချို့လုပ်ငန်းတွေပေါ့အဲ့ဒါပြောထားတာရှိတယ်ဒါကြောင့်မလို့လုံးဝတဘာဘာလို့မတူဘူးပုံမှန်လည်းမူတည်ရလို့ကျွန်တော်အနေနဲ့တွေးရှိရတာပေါ့အဓိကဖြစ်တော့ဟိုတယ်ကခီးသွားလုပ်ငန်းတွေမှာလောက်ကင်နေတဲ့ရှီပန်းလို့တမားကြီးကရောကျွန်တော်တို့အနည်းဆုံးနောက်ထပ်၄လ၅လလောက်မှပြန်ပြီးတော့အလုပ်ကင်နေနဲ့ပြန်ဆောက်နိုင်မယ်လို့ကျွန်တော်တို့ညွှန်လင်းရကြပါဘူ
းဇွန်လ၂ရက်မနေ့ကတရုတ်ထိုင်းကိုရီးယားကမြန်မာတန်အမတ်တွေနဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တို့အင်တာနက်ပေါ်မှာတွေ့ခဲ့ပြီးမြန်မာလုံသားတွေပြန်ခေါ်ယူဖို့ကိစ္စကိုအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်ကယောဂါအပြီးမြန်မာနိုင်ငံသားတွေသက်ဆိုင်ရာနိုင်ငံတွေမှာဘယ်နှယောက်အလုပ်ပြန်ရမလဲဒါတွေလည်းရေရှည်စဉ်းစားဖို့အတိုင်းပင်ခံကပြောခဲ့ပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
။တရုတ်နယ်စပ်ထိုင်းနယ်စပ်ကပြည်တွင်းပြန်ဝင်လာတဲ့မြန်မာလူသားတွေကို COVID-19 ရောဂါကာကွယ်ရေးအတွက်နယ်စပ်မှာကန့်သတ်စောင့်ကြည့်ထားတဲ့အချိန်ကုလအဖွဲ့အစည်းတွေကစာနယ်ရိက္ခာထောက်ပံ့တွေကိုကူညီနေတဲ့သတင်းကိုပြောပြမှာပါ။ကျွန်တော်ကတော့ဇော်ထက်ပါပြည်ပမြန်မာလူသားတွေအထူးသဖြင့်ထိုင်းနဲ့တရုတ်နိုင်ငံကပြန်ဝင်လာတဲ့မြန်မာလူသားတွေနေဆက်ကကိုဗစ်ရောဂါကန့်သတ်စောင့်ကြည့်ရေးစခန်းတွေမှာထားတဲ့အချိန်စာဝန်နေရေးအထောက်ပံ့တွေကိုပေးသွားမယ်လို့ကမ္ဘာစာနယ်ရိက္ခာအစီအစဉ် WFP ကသတင်းထုတ်ပြန်ပါတယ်။ပြန်ဝင်လာသူတသိန်းခွဲလောက်ရှိနိုင်ပြီးထိုင်းရောက်မြန်မာတွေအများစုဖြစ်နိုင်တယ်လို့ WFP ကခန့်မှန်းထားကြောင်း WFP ရဲ့ဆက်သွယ်ဆက်ဆံရေးအရာရှိဦးထောက်ဦးလင်းကပြောပါတယ်။ကျွန်တော်လည်း
မြန်မာနိုင်ငံကလူသားအလုံးပေါင်းတသိန်းခွဲလောက်ကျန်လာလေလို့ဖန်ဆောင်ရှိပါတယ်။နေပြလို့ဒါ5000လောက်ကိုကျွန်တော်ကသူ့ရဲ့ဒီ quarantine ဝင်ရဲ့အချိန်ကာလ1000ဆောင်လို့မှဒီချင်းချင်းလေးဖြတ်ပြုတ်ကျနေမှာဆိုရင်အဲ့ဒီအတွက်ကုန်ကျစရိတ်ကအမေရိကန်ဒေါ်လာ3.5000လောက်ကုန်ကျပါတယ်ဗျာ။
WFP အနေနဲ့ပြောင်းဝင်လာမဲ့အရေးအတွက်ပုံမူတည်ပြီးအစီအစဉ်တွေပြောင်းလဲလှုပ်သွားနိုင်ဖို့လဲပြင်ဆင်ထားရလို့သူကပြောပါတယ်။ပြည်အောင်စုအစိုးရအဖွဲ့နဲ့နိုင်ငံတကာအဖွဲ့အစည်းတွေကထိုင်းမြန်မာနယ်စပ်မြဝတီဘက်မှာရှိရဲ quarantine center တွေမှာအချက်အလက်တွေကောက်ယူတာကိုလုပ်နေပြီးပြည်내အစိုးရနဲ့ပူးပေါင်းဆောင်ရွက်နေရလို့ဆိုပါတယ်။နေရက်ပြန်အများစုကထိုင်းကဖြစ်ပြီးဧပြီလအတွင်းပထမအထုပ်တောင်းတဲ့ချီလာတော့ကလည်း covid ရောဂါကန့်သတ်စောင့်ကြည့်စင်တာတွေအတွက်အစားအသောက်ရေးဆေးဝါးဓာတ်ရီအတွက်အခက်အခဲဖြစ်ခဲ့ရတယ်လို့မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်စာအောင်ကပြောပါတယ်။အဲ့ဒီနောက် WFP နဲ့ IMO လို့ကုလအဖွဲ့အစည်းတွေကပြည်내အစိုးရနဲ့ပူးပေါင်းကူညီခဲ့တယ်လို့သူကပြောပါတယ
်။အဖွဲ့တစ်ဖွဲ့နောက်မှာတော့ဖွဲ့စည်း20လောက်တော့ပါတယ်ဗျာ။ Food Security တက်ကတော့ကျွန်တော်ဒုဗတ်စီရဖုတ်ခဲလုပ်ပေးတယ်။ကြောက်တာလည်းဆိုကျွန်တော်အဲ့ရဲ့လေးဒါတော့ IMO နဲ့ချိတ်ဆက်ပြီး IMO ကလည်းဖုတ်ခဲလုပ်ပေးတာပေါ့။ဒီနောက်မှာတော့အဒိုနာစပန်ရလည်းကိုပါပါတယ်။အဲ့လိုချိတ်ဆက်ပြီးလုပ်ထားတာ။ဒီမှာနာဝကကနေတော့အစ်တန်ချပြီးသားဆိုအဲချုပ်ချပြီးသားပြန်ဆွဲပေးတဲ့ဟာမျိုးဆိုတော့သူက ဝိရဇကိုထုံးနေတာတော့အကုန်လုံးကျွန်တော်ကခြေကြည့်ပြရတာဟိုနောက်ဆုံးသူကားကားသာခမ်းမရှိတင်ပြပါလို့
ထိုင်းနိုင်ငံမှာ AB လထက်စာရင်အခုနောက်ပိုင်းကုန်ထုတ်လုပ်ငန်းတွေပုံမှန်ပြန်ဖြစ်လာပြီမဲ့ဈေးဝယ်စင်တာလို့အလောက်ကန်ပြီးထားတဲ့နေရာတွေကတော့ပုံမှန်မဖြစ်သေးပါဘူးကျန်းမာရေးဈေးရိတ်အပြင်တခြားအထွေထွေအသုံးစရိတ်ကုန်ကားစရိတ်တွေကြောင့်ပြည်တွင်းပြန်လာခြင်းသူကများနေပါတယ်မြန်မာရွှေပြောင်းလို့သာ3,000,000,000လောက်ထပ်ပြီးဝင်ရောက်လာနိုင်ခြင်းရှိရလို့လဲကုလထုတ်ပြန်ချက်မှာဖော်ပြထားပါတယ်ကျွန်တော်ဇော်ထက်ရန်ကုန်ကနေပြပို့ခဲ့တာပါ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်နဲ့ပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် UNFP အနေနဲ့လက်ရှိ COVID ကာလအတွင်းမှာမြန်မာနိုင်ငံတွင်းအမျိုးသမီးတွေနဲ့ဒုက္ခသည်တွေကိုဘယ်လိုကူညီပံ့ပိုးနေသလဲဆိုတာကိုမြန်မာနိုင်ငံဆိုင်ရာ UNFPA ရုံးဌာနကိုယ်စားလှယ် Mr. Ramanathan Balakrishnan နဲ့ဆက်သွယ်မေးမြန်းထားတာကိုတင်ဆက်ပေးပါမယ်။ကျွန်မအိမ်တနာထုံးပါ။ COVID အရေးပေါ်ကာလအတွင်းလက်ရှိကူညီဆောင်ရွက်ပေးနေတာတွေကိုအရင်ဆုံးပြောပြပေးပါရှင
်။ UNFPA is the United Nations Sexual and Reproductive Health Rights Organization.
ကျွန်တော်တို့ UNFPA ဆိုတာကတော့မြန်မာနိုင်ငံမှာလိင်မှုနဲ့မျိုးဆက်ပွားကျန်းမာရေးမှာဆောင်ရွက်နေတဲ့အဓိက UN Agency ဖြစ်ပါတယ်။UNFPA နေနဲ့ဆိုရင်ဒီမျိုးဆက်ပွားကျန်းမာရေးနဲ့ပတ်သက်တာတွေ၊ကျန်းမာချေပြူအကျန်းဖတ်မှုနဲ့ပတ်သက်တဲ့ဟာတွေ၊ကျန်းမာဓာတ်ညီမျှရေးနဲ့ဆောင်ရွက်ချက်တွေပြီးလို့ရှိရင်ဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့ကူညီထောက်ပံ့မှုတွေကိုကျွန်တော်တို့ဆောင်ရွက်ပေးနေပါတယ်။ဒီလိုမျိုးဆောင်ရွက်တဲ့နေရာမှာကျွန်တော်တို့ဒီသက်ဆိုင်ရာအစိုးရ၊သက်ဆိုင်ရာမိဖက်အဖွဲ့အစည်းတွေနဲ့ဆောင်ရွက်တဲ့အပြင်ကိုပဲ UNFPA ကိုယ်တိုင်ဒါတွေကိုပို့ပြီးတော့အားဖြည့်ဆောင်ရွက်နိုင်ဖို့အတွက်ကူညီပံ့ပိုးပေးနေတာရှိပါတယ်။
ဟုတ်ကဲ့ဒီအခုလက်ရှိပေါ့နော်ကိုဗစ်ကာလမှာမြန်မာမှာကူညီပေးနေတဲ့ဟာတွေတဲမှာပေါ့နော်ဘာတွေကအခက်အခဲတွေရှိပါသလဲရှင
် Thank you for the question. Now what I would like to start with is that the COVID-19 is not only a health emergency.
တနင်္လာပြည်နေတဲ့အခါမှာလဲ UNFPA အနေနဲ့ကူညီပံ့ပိုးမှုတွေလုပ်နေပါတယ်။ဒီလိုဆောင်ရွက်တဲ့အခါမှာတော့လက်ရှိဖြစ်နေတဲ့ကိုဗစ်နဲ့ပတ်သက်ပြီးတော့လိုက်လျောညှိထွေဖြစ်အောင်လို့တနင်္လာပြည်နေတာရှိပါတယ်။ဒါကကိုဗစ်နဲ့လိုက်လျောညှိထွေဖြစ်အောင်ဆောင်ရွက်တဲ့အခါမှာဒါနဲ့ပတ်သက်ပြီးတော့စိန်ခေါ်မှုတွေရှိပါတယ်။နောက်တစ်ခုကအခုဒီကိုဗစ်ကာလမှာလော့ကဒေါင်းကြောင့်ပဲဖြစ်ဖြစ်အလုပ်ကိုင်ခွင်လန်းကြောင့်ပဲဖြစ်ဖြစ်လူအများစုကစိတ်ပီစီမှုတွေအဆင်ပြေမှုတွေကြုံတွေ့ရတဲ့အခါမှာနောက်ထပ်အကျိုးဆက်ကဘာလဲဆိုတော့ကျန်းမာဆိုင်ရာအကျန်းဖတ်မှုတွေအိမ်တွင်းကျန်းဖတ်မှုတွေပိုးပြီးတော့ဖြစ်လာတာပါ။ဒါတွေကပုံမှန်ဖြစ်ပွားနေတဲ့အခြေအနေမှာကိုပဲကိုဗစ်ကြောင့်ပိုးပြီးတော့တိုးပွားလာတဲ့သဘောမှာရှိပါတယ်။ဒါတွေကလက်ရှိကိုဗစ်ဖြစ်နေတဲ့ကာလတွေ့ရတဲ့စိန်ခေါ်မှုတစ်ခုအနေနဲ့ပြောချင်ပါတယ်။
ပဋိပက္ခဒေတာတွေပေါ့နော်ဥပမာရခိုင်ကရှင်စသဖြင့်ပေါ့အဲ့ဒီနေရာကလူတွေကိုကူညီပံ့ပိုးပေးတဲ့နေရာမှာသက်ဆိုင်ရာဒေတာကနိုင်ငံရေးပါတီတွေဒါမှမဟုတ်လူထုအခြေပြုအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တာတွေရောရှိပါသလားကိုယ်တိုင်ထိတွေ့ကူညီခွင့်ရောရပါသလားရှင
် UNFPA is an apolitical organization
ကျွန်တော်တို့ UNFPA ကတော့တည်ပြီးသားဖြစ်တဲ့အချိန်ပေါ့နိုင်ငံရေးနဲ့ပတ်သက်ပြီးတော့ဆောင်ရွက်နေတဲ့အဖွဲ့အစည်းမျိုးမဟုတ်ပါဘူးပြီးတော့ကျွန်တော်တို့ဒီ UNFPA ကအဓိကမျိုးဆက်ပွားကျန်းမာရေးနဲ့ပတ်သက်တဲ့လုပ်ငန်းတွေဒါတွေကိုအဓိကဥဆောင်ပြီးတော့ဆောင်ရွက်နေတဲ့ကုလသမဂ္ဂအဖွဲ့ဖြစ်ပါတယ်။ကျွန်တော်ဒီရခိုင်ပြည်နယ်မှာဆောင်ရွက်မှုအပိုင်းမှာဆိုလို့ရှိရင် Ranger State Holder တွေနောက်အစိုးရနဲ့ပတ်သက်တဲ့ပူးပေါင်းဆောင်ရွက်ချက်တွေပြီးရင်ကျွန်တော်တို့ဒီသက်ဆိုင်ရာ NGO International NGO တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေနောက်ဒေသတွင်းမှာရှိတဲ့လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေဒါတွေကသက်ဆိုင်ရာလူအခြေပြုအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်အပိုင်းတွေလုပ်တာပါအများကြီးရှိပါတယ်။ပြီးရင်ကျွန်တော်တို့ကပြိပခဖြစ်ပွားနေတဲ့အဓိကဒေသတွေမှာပို့ပြီးတော့ခိုင်ခိုင်မာမာအခြေစိုက်ပြီးတော့ဆောင်ရွက်မှုတွေလုပ်ပါတယ်။နောက်တော့ဒီ UNFPA ကအခုနောက်ကဒေသတွေမှာအမျိုးသမီးတွေနဲ့ပတ်သက်လို့ရှိရင် Safe Center 33ခုထားပါတယ်။ဒီ Safe Center မှာဘာတွေဆောင်ရွက်ပေးနေလဲလဲဆိုတော့ကြားမအခြေပြုနဲ့ပတ်သက်တဲ့ဆောင်ရွက်မှုတွေလုပ်ပေးနေပါတယ်။ပြီးလို့ရှိရင်ပြိပခဖြစ်ပွားတဲ့ဒေသတွေမှာဆိုရင် Mobile Clinic တို့ဟာမျိုးတွေဒီမျိုးဆက်ပွားကျန်းမာရေးနဲ့ပတ်သက်ပြီးတော့လိုအပ်တာတွေကိုဒီဟာတွေကနေတစ်ဆင့်ဆောင်ရွက်ပေးနေတာဖြစ်ပါတယ်။
တန်တခုထပ်နေကြတာဒီပဋိပက္ခဒေတာတွေမှာဒေတာခံရတဲ့ပူပေါင်းဆောင်ရွက်မှုတွေလုပ်တဲ့အခါမှာပေါ့နော်အခက်အခဲတွေရောရှိပါသလားဘာတွေရှိပါသလဲရှင
် in the conflict affected area the single largest
ကျွန်တော်တို့ကအဓိကသွားပြီးတော့လက်လမ်းမီကူညီပေးနိုင်ဖို့အတွက်အဓိကဒီအခက်အခဲကြုံရပါတယ်ဒါကတော့ UNFPA အဖွဲ့တခုတည်းကကြုံရတဲ့အခက်အခဲတော့မဟုတ်လောက်ပါဘူးအဓိကဒီဒေတာကလူမှုအဖွဲ့အစည်းတွေကိုသွားပြီးတော့ လက်လှမ်းမှုအကူအညီပေးနိုင်ဖို့စိန်ခေါ်မှုတရပါနောက်တစ်ခုကကြတော့ဒီ community တွေကိုတွားပြီးတော့ကူညီတဲ့အခါမှာလက်ရှိပြိပခဖြစ်နေတဲ့နေရာတွေမှာဆိုလို့ရှိရင်တားမြစ်ကန့်သက်တာမျိုးတွေကြုံရပါတယ်ဒါတွေကပြိပခဒေသတွေမှာတွားပြီးတော့ကူညီရတဲ့အခါမှာပုံရတဲ့စိန်ခေါ်မှုတွေဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်
စီရီတင်မှနေတဲ့ရှင်းပြနေပလောဝမြို့နယ်ဘက်မှာလမ်းပိုက်ဆက်သွယ်ရေးတွေဆင်ပြေတာကြောင့်ဆွမ်းနဲရဲခါတွေပြက်လက်နေတဲ့ကြောင်းပြောရှင်းပါတယ်ကျွန်တော်တက်နိုင်ပါပလောဝမြို့နယ်မှာနေထိုင်ကြတဲ့ဒေသခံများစုဟာတောင်ရံလုပ်ငန်းကိုလုပ်ကံကြတာဖြစ်ပြီးရခိုင်ပြည်နယ်ကြောက်တော်မြို့နယ်နဲ့ဆက်တွေ့ထားတဲ့ကလတန်ကြီးလမ်းကြောင်းကိုအသုံးပြုကကွန်ပျက်စီတွေဖလေပြီးဆော့ဝဲနေရတွေကိုဖြည့်ရှင်းနေရတာလေးဖြစ်ပါတယ်လက်ရှိချိန်မှာကြောက်တော်မြို့နယ်ကိုတော်တဲ့ရေလမ်းကြောင်းမှာလက်နက်ကန်တပ်ဖွဲ့တွေကခေါ်ယူစစ်ဆေးတာတွေပြစ်ခတ်တာတွေရှိနေတာကြောင့်ကုန်စည်စည်းစိမ်မှုမရှိပဲပလောဝမြို့ပေါ်မှာဆွမ်းနဲရဲခါတွေပြက်လက်နေတာဖြစ်တယ်လို့ပလောဝဒေသခံစလိုင်းခင်မောင်ကပြောပါတယ်
ဟုတ်ကောဖေဖော်ဝါရီလ9ရက်နေ့လောက်ကတော့စပြီးတော့မသွားတာပြမသွားဘူးဆိုတော့ဘယ်သူမှမသွားဘူးလို့ပြောတာမဟုတ်ဘူးလေဒါပေမဲ့တွားရင်ဒီကြောက်တုံမျိုးနေဒီတင်းမရွာလောင်းလောင်းဟိုလောက်ကဒီမြန်မာတင်ဒေါ်တာတွေကပြစ်ခတ်တာရှိတယ်ဖေဖော်ဝါလူတွေကလူတွေမေးမြန်းတယ်သက်သေတယ်ဆိုလို့ရှိရင်ခေါ်တယ်ခေါ်လို့မြန်ပြစ်ခတ်တာတွေရှိတယ်တခြားတွေဆိုရှင်တန်ရတော့လူတွေရှိတယ်ပို့လုံးကဆိုရှင်တည်သွားတဲ့လူတွေရှိတယ်ကြာကျွန်တော်တို့ကဒီလမ်းကြောင်းကတော့ဒီရေလမ်းကြောင်းတစ်ခုရှိတာပေါ့နော်ရခိုင်ပြည်နယ်ဆက်သွယ်တဲ့ဆိုဒီကြောက်တုံနဲ့ဆက်သွယ်တဲ့ရေလမ်းကြောင်းတစ်ခုရှိတာပေါ့ကွနော်ဒီခုတော့ကားလမ်းတော့တောက်ပြီဒါမှကားလမ်းတော့ပြောလို့မရဘူးခုကားလမ်းတော့လည်းပြတဲ့ရေလမ်းတော့လည်းပြတဲ့ရေလမ်းမှာတော့လို့မရဘူး
လက်ရှိရှင်ဒီပလောဝမြို့ပေါ်မှာဆက်နေရက်ခါတွေရှားပါနေသလိုကုန်စည်နှုန်းတွေလည်းဆက်လက်မြင့်တက်နေတယ်လို့သူကဆက်ပြောပါတယ
်အဲကားကတော့ကျွန်တော်တို့ကတို့တော့အများကြီးရှိတယ်ပြောဒီဆန်ကားတဲ့အရင်လုံးကဆန်တိုက်ကိုဒီနော်ဒီအကောင့်မျိုးမှာ4000ကျတာနော်ခုကတော့ဆန်တိုက်ကိုတသိန်းခွတော့ရှိတယ်ပြနောက်ပြီးတော့ဒီစတာတော့ပုံကြီးရတယ်အရင်ကအရင်ကရှိတာတဲ့လေးစားတော့တက်သွားတယ်ခုမှာပုံအရင်က50ဆိုရှိခု200အရင်က500ဆိုခု1000ဖြစ်သွားတယ်ပြတက်ဆန်ရအဖွဲ့ကြီးကတော့လုံးပေးလားတော့မလုံးပေးလားတော့မသိဘူးဘုန်းလူစတော့ဒီမျိုးကတူတူတွေကတော့တော်တော်လေးကကြက်တိဖြစ်နေတယ်ပြကြက်တိဖြစ်နေတယ်ဆိုတော့ဒီအဲ့ဆိုင်တော့တောင်ပတ်စံချီတဲ့လူကတော့ဘာမှမဖြစ်ဘူးဒီဆိုင်ရင်းသားလူသားတွေကိုလို့လည်းခက်ခဲဖြစ်နေ
ကြပလောဝတ်ခန့်တွေကြုံတွေ့နေရတဲ့ဆွမ်းနဲ့ရက်ခါပြက်လက်တာတွေကိုတက်ဆိုင်နဲ့ဆိုင်ရတွေကိုရှင်နေပြင်းညီပြထားပေမဲ့လက်ရှိရှင်ထိဒေသခံတွေဆွမ်းရက်ပြက်လက်မှုတွေကိုရင်ဆိုင်နေရတော့ပဲလို့ရှင်းနေလို့သားလွတ်တော်မှစလိုက်မျိုးထိုက်ကပြောပါတယ
်အထက်ရှိတယ်ဆိုတော့အဓိကတော့ပေါ့ဒီမြို့ပေါ်မှာနေတဲ့လူတွေရောပြင်းပြင်းနောင်တင်မှာရှိတဲ့တချို့ပြည်တော်ကွာအပေါ်ဆောင်နေနေနဲ့ပြုံးနေတချို့ပေါ်ဒီမြို့ပေါ်ရဲ့ပင်ပတ်ပေါ်မှာရှိတယ်လေအာတော်ဖို့မရှိဘူးဆိုတဲ့ဟာတွေကကျွန်တော်တို့က online မှာဖုန်းဆက်တာတွေကိုရင်တောင်းတော့ရှိတာပေါ့အဲဒီကဘယ်လိုလုပ်တော့အိခါပြည့်တယ်ဆိုတော့တင်ပါမယ်လေအဲ့ဒါတော့ကျွန်တော်ကပြောပြရတော့ဘာမှမရှိတော့ပါဘူးကျွန်တော်အနေနဲ့ကျတော့တက်ဆိုင်ရာကိုတော့အကောင့်တွေတွေအာလူထုတွေရဲ့ဟောပေါ့ဒီအာ online မှာကိုရင်တောင်းနေတာလည်းပဲတက်ဆိုင်ရာကနေနေတော့ဒီချင်းနေအစရာပုံစံကိုကျွန်တော်ကအော်အချင်းနဲ့တည်းနော်ကျွန်တော်အကြောင်းကြားပေးတာပါပဲအ
ဲ့ဒီဘလဝနဲ့ကြောက်တော်မျိုးတွေကိုဆက်တင်ထားတဲ့ရေလိုင်းကြောင်းကိုပိတ်ဆို့ထားတာမျိုးမဟုတ်ပေမဲ့ရေလိုင်းကြောင်းကိုပြည့်စွင့်နေတဲ့ဆက်လေတွေကိုစစ်ဆေးတာတွေတိခတ်တာတွေကြောင့်တည်ဆုံးသူတွေထိခိုက်ဒဏ်ရာတွေရှိတာကြောင့်ဒေသခံတွေကမတော်ရည်ကြတော့တာလေးဖြစ်ပါတယ်ပြီးခဲ့တဲ့လောက်ကလည်းဘလဝမျိုးတွေကိုစွန့်နေရက်ခါတွေထောက်ပံ့ဖို့တော်တဲ့ကမ္ဘာစွန့်နေရက်ခါအဖွဲ့ WFP ရင်တန်းကိုလက်နက်ကန်ဖူးကပြစ်ခတ်ခဲ့တာလေးဖြစ်ပါတယ်လက်ရှိရှင်ဒီလေဘလဝမျိုးပေါ်မှာဂျူကြာဂျူကြာပြစ်ခတ်မှုတွေဆက်လက်ရှိနေတယ်လို့ဘလဝဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာကျွန်တော်တက်နိုင်စစ်တွေကလည်းတရင်ပြဖို့ထားပါတယ
်မြန်မာအပါအဝင်နိုင်ငံသားလူသမားတွေကိုဇွန်လနဲ့ဇူလိုင်လနှစ်လအတွင်းမှာထိုင်းနိုင်ငံအတွင်းတရားဝင်အလုပ်လုပ်ခွင့်လက်မှတ်များပြန်ထုတ်ပေးသွားမယ်ဆိုတဲ့သတင်းကိုပြောပြပါမယ်ကျွန်မအေးမှာပါထိုင်းနိုင်ငံမှာCOVID-19 ဤပေါ်ကာလမှာမြန်မာနိုင်ငံသားအလုပ်လက်မဲ့ဖြစ်ရသူတွေနေရပြနေချိန်မှာပဲမြန်မာကမ္ဘောဒီးယားနဲ့လာအိုစတဲ့နိုင်ငံသားလူသမားတွေအတွက်နိုင်ငံတွင်းအလုပ်လုပ်ခွင့်လက်မှတ်တွေကိုဇွန်လနဲ့ဇူလိုင်လမှာပြန်ထုတ်ပေးသွားမယ်ဆိုပြီးထိုင်းအနာပိုင်းနေဘက်ကကြေညာလိုက်တာပါထိုင်းနိုင်ငံတဲကိုပြန်ဝင်ရမယ့်သတ်မှတ်ကာလကတော့ဇွန်လ10ရက်နေ့ကနေဇူလိုင်လ31ရက်နေ့ဖြစ်ပြီးနိုင်ငံသားတစ်စားချုပ် MOE စနစ်ပလာပြီးအလုပ်လုပ်ခွင့်ပေးမှာဖြစ်ကြောင်းထိုင်းပြည်ရုံပြုတ်ဆုံးရှိသူမြန်မာလူမောင်ကတို့ကလည်းအလုပ်လုပ်ဖို့အတွက်ထိုင်းကိုနေဆက်ဖို့အရှိောက်နေတဲ့မြန်မာစောင်းဝဲရှိတဲ့တောင်းမြန်မာသားမရေတွက်လို့ရှာမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးက VOE ကိုပြောပါတယ
်ကိုဗစ်ရေးပေါ်ကာလနဲ့တွားပြီးတော့ကြုံကြိုက်တိုက်ဆိုင်တဲ့အတွက်မြန်မာနိုင်ငံအနေပြီးတော့ထိုင်းနိုင်ငံမှာအလုပ်လုပ်ပြီးတော့စားစားတဲ့ပတ်တန်းကုန်လို့မြန်မာနိုင်ငံအနေအမှုစနစ်နဲ့ဒီတော့ပြန်ပြန်လဲဝင်ရောက်ဖြည့်ပြောင်းလို့ကမှ6,500လောက်ရှိပါတယ်အဲ့ဒီ6,500ကကိုဗစ်ရေးပေါ်ကာလနဲ့တိုင်းနိုင်ငံအကန့်အသတ်ရှိတဲ့ဂျုံတဲ့ခါကြောင့်ဝင်ဝင်မရဖြစ်နေတယ်။အဲ့ဒီအလုပ်သမား6,500ကိုဦးစားပေးပြီးထိုင်းနိုင်ငံနဲ့ဝင်ဝင်ပြုတ်တဲ့မြန်မာဘက်ကတိုင်းဘက်ကိုတင်ပြထားပြီးဖြစ်ပါတယ်ဗျ
။ထိုင်းနိုင်ငံကိုပြန်ဝင်ဖို့စောင့်နေကြတဲ့မြန်မာလူသမားတွေအနေနဲ့ဆက်ရက်ဆန်ရန်အနေနဲ့စောင့်နေကြပေမဲ့သူတို့ရဲ့လုပ်ငန်းရှင်တွေရဲ့အခြေအနေတွေက
မရေမရဖြစ်နေတဲ့အခြေအနေတွေကိုလည်းကြုံနေရပါတယ်။ဒါကြောင့်ထိုင်ရနာပိုင်းတွေဘက်ကအခုလိုမျိုးတရားဝင်အလုပ်သမားလက်မှတ်တွေပြန်ထုတ်ပေးမယ်ဆိုပေမဲ့လည်းလုပ်ငန်းရှင်တွေဘက်ကအလုပ်သမားတွေကိုခေါ်ယူဖို့ဘယ်လောက်ထိအဆင်သင့်ဖြစ်နေပြီလဲဆိုတာတော့မကျင်းသေးလာသေးပါဘူး။အလုပ်သမားတွေအနေနဲ့ဒီအခြေအနေတွေကိုတေချာနားလည်အောင်ပြင်ဆင်ထားတဲ့နယ်လို့လည်းဥမိုးကြိုးကသတိပေးပါတယ်။ နိုင်ငံမှာရှိနေပြီးသားအလုပ်တွေတောင်မှပဲနိုင်ငံသားလုပ်ငန်းရှင်တွေအထူးသဖြင့်တရုတ်လုပ်ငန်းရှင်တွေကဒီဝါလီခန္ဓာတွေပါတွေလှုပ်ပြီးတော့အခုလိုအလုပ်လက်မဲ့တပိန်းခွဲလောက်ထိုင်းနိုင်ငံမှာရွှေ့ပြောင်းလို့သမားတွေဖြစ်သွားတယ
်ထိုင်းနိုင်ငံမှာမြန်မာလူသမားသုံးသန်းတဲ့မနေ့အလုပ်လုပ်ကင်နေကြတာဖြစ်ပြီးနေရပြန်ဖို့စည်ရင်းပေးထားတဲ့သူလူကြီးတောင်ကနန်းလောက်ရှိနေပါတယ်မြန်မာလူသမားအလုပ်လက်မဲ့ဥယေကတော့တင်ကနန်းနဲ့ရှိနေပါတယ်ကိုဗစ် -19 ကပ်ရောဂါဖြစ်ပြီးထိုင်းစီးပွားရေးကဥမော်လာနိုင်ဖို့အတော့ကိုစူးစမ်းရအောင်မဲ့အခြေအနေမှာလုံသားလျှော့ချတာစက်ရုံပိတ်ပစ်တာတွေကြောင့်အလုပ်လက်မဲ့ဥယေတွေလည်းတိုးလာနေတာပါကျမမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ
်UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဆရာချန်ချာအခုဆက်လက်နားဆင်ကြရမယ်မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာတော့မြန်မာနိုင်ငံမှာလာမယ့်ရွေးကောက်ပွဲအပေါ်ပြည်သူတွေစိတ်ဝင်စားမှုဘာကြောင့်မတွေ့ရသေးတာလဲဒီရွေးကောက်ပွဲကဘာတွေများမျှော်လင့်နိုင်တယ်လဲဆိုတာမြန်မာရေးသုံးသပ်သူဒေါက်တာတင်းစရိနဲ့ကျွန်တော်ကြိုဆိုတာဆွေးနွေးသုံးသပ်ထားပါတယ်ဒေါက်တာတင်းစရိခင်ဗျာဒီတစ်ပတ်မှာကျွန်တော်သိနေကြတာကမြန်မာနိုင်ငံမှာမတကြင်ကျင်းပရမရွေးကောက်ပွဲနဲ့ပတ်သက်ပါတယ်ရွေးကောက်ပွဲဆိုတာဒီမိုကရေစီရဲ့အရေးကြီးတဲ့ဖြစ်ရပ်တစ်ခုဖြစ်တယ်လို့ပြည်သူတွေကသူတို့ဘာတွေလိုချင်လဲနိုင်ငံရေးဆန္ဒဘာရှိလဲဆိုတာပေါ်ထုတ်တဲ့ပွဲလည်းဖြစ်ပါတယ်ဒါကြောင့်အတော်လေးတက်တက်ကြွကြွရှိကြပါတယ်ဒီလိုနိုင်ငံရဲ့အချင်းနှိုးကြတက်တွက်နေရမယ့်အချိန်ဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံမှာနောက်လာမယ့်9လမှာရေကောက်ပွဲကျင်းပဖြစ်မယ်ဆိုရင်ဒါမဲ့မြန်မာနိုင်ငံမှာအခုခါမှာနိုင်ငံရဲ့အချင်းတက်တွက်လှူရှာတဲ့ဟာဘာမှမတွေ့ရဘူးဆိုတော့ကျွန်တော်စဉ်းစားမိပါတယ်။ပထမတော့ COVID-19 ရောက်များလား။ဒါပေမဲ့ဒီရေကောက်ပွဲဟာအရင်နှစ်ရေကောက်ပွဲနဲ့မတူတော့ဘဲနဲ့စိတ်ချမ်းသာကြီးဟာစိတ်လှုပ်ရှားကြီးဟာမကောင်းတဲ့ရေကောက်ပွဲဖြစ်လို့များလားဆိုတာဆရာပြောလို့ဥပဒေလိုရတယ်။ကျွန်တော်စဉ်းစားပါ
โอเคครับเนี่ยကျွန်တော်လည်းပထမတစ်ချက်ကတော့ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါလို့တော့ထင်တာပေါ့သို့တော်လည်းပဲဒီတဲ့ဒီလင်းတဲ့နိုင်ငံရေးအကြောင်းတွေကျွန်တော်သုံးသပ်လို့ရတယ်ခင်ဗျပထမတစ်ချက်ကတော့ဦးကျော်သနာပြောသလိုပဲအားလိုက်ရုပ်ပွဲမှာလည်းလက်ရှိ NLD ပါတီကနိုင်နေနိုင်မှာတည်ကြတယ်ဆိုတော့ဟိုတည်ကြမှုတစ်ချက်ပေါ့နော်နောက်ဒုတိယတစ်ချက်ကတော့ NLD နိုင်တယ်ပဲပြီးကြတဲ့9နှစ်ကိုကြည့်ပြီးတော့တိုင်းပြည်ထူပြီးတော့ကောင်းလာစရာအလားလားအများကြီးမြုံနေလို့မရဘူးဆိုတဲ့အချက်ကတစ်ခုပေါ့နော်နောက်တစ်ချက်ကတော့ NLD ပါတီပြီးခဲ့တဲ့9လကိုကြီးလိုက်လို့ရှိရင်အားရတာတွေလည်းရှိတယ်အားမရတာတွေလည်းရှိတယ်အဲ့တော့နောက်9နှစ်လည်းပဲဒီလိုဖြစ်နေမယ်နောက်တစ်ခါ NLD မဟုတ်တဲ့တခြားပါတီတွေပေါ့နော်ကြံခိုင်ရေးပါတီပါဝင်ပါတီအစ်စ်တွေရောဟာကျွန်တော်အမြင်ကတော့ဒီလိုလေဒီလိုမြင်ကောင်းမြင်နိုင်ပါတယ်အဲ့ဒီကိုကြော်နိုင်မဲ့အလားလားမရှိနိုင်ဘူးလို့တစ်ချက်ရဲ့နောက်အရေးကြီးဆုံးတစ်ချက်ကတော့ဖွဲ့စည်းအုပ်ချုပ်ပုံချက်ကဥပဒေပြင်ဆင်ရေးကိုပြည်သူပြည်သားတွေက NLD ဘလောက်စူးစမ်းမရခဲ့တာရှိတော့အခုအားလျှော့တဲ့သဘောမဟုတ်ဖြစ်နေ NLD 95ရာခိုင်နှုန်းနိုင်တဲ့ပါတီတစ်ခုခုကတော့ရှိဖို့လိုအပ်တယ်ဆိုတဲ့အနေနဲ့ကတော့ NLD ကိုပဲမဲ့ပေးနိုင်ကြလိမ့်မယ်လို့ထင်တဲ့အတွက်ပြည်သူလူထုဟာတခြားသောမျိုးလင်းချက်မရှိတဲ့အတွက်လက်ရှိအတိုင်းပဲအေးအေးဆေးဆေးသွားမယ်ဆိုတဲ့ယူဆချက်ဖြစ်နိုင်ပါတယ်နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့လူမျိုးတွေကတိတိတိုင်ပဲဖုတ်ပူမိလိုက်သူကောက်ရိုးမီးဆန်ဆန်ပေါ့လေအဲနင်းလာတော့မှတော့ဟိုတော့ဟိုတက်တက်ကြွကြွလောက်ကြလိမ့်မယ်လို့မျှော်လင့်ထားပါတယ်ခင်ဗျဟုတ်ကဲ့
ဖြစ်စီကံပြင်စီဘောအတွက်25ရင်းကလိုရတဲ့အောင်ပြည်နယ်ဒီကဝဲအပိမဲ့လို့ဆက်တက်တယ်။ဒါပေမဲ့သူတချို့ကစဉ်းစားကြတယ်အနေရပြည်မမှာတော့နိုင်နိုင်တယ်။ဒါပေမဲ့တိုင်းဒေသတွေမှာ NLD ဟာဒီရေတော့ဘက်မှာထောက်ခံမှုနည်းသွားမယ်လို့တွေးနေကြပါရဲ့
။အဲ့ဒါလည်းမှတ်ပါတယ်။သို့တော်လည်းပဲကျွန်တော်တို့တမိုင်းကြောင့်ပေါ့တော့1990 2012 2015ရုပ်ောက်ပွဲတွေကြည့်ရင် NLD ဟာတိုင်းဒေသတွေမှာနိုင်တာနည်းတယ်ခင်ဗျ။အဲ့တိုင်းသားပါတီတိုင်းသားလူမျိုးစုအမိခံပါတီတွေကပဲနိုင်ကြတာဖြစ်ပါတယ်အဲ့တော့လာမယ့်ရုပ်ောက်ပွဲလဲအဲ့ဒီတည်းထူးမယ်လို့ဟိုကျွန်တော်မထင်ဘူး NLD ကလည်းပို့ပြီးတော့မျောလင်းထားပုံတော့မရဘူးခင်ဗျာဒါကြောင့်ဟိုနောက်ရုပ်ောက်ပွဲလဲ NLD ကတိုင်းသားဒေသတွေပါအခုတည်းနည်းနည်းရောကောင်းတော့ရောမယ်ပေါ့နော်ကျွန်တော်ထင်တာကတော့အဲ့တော့တိုင်းသားကိုစားပြုပါတီတွေကနိုင်နေတယ်သို့တော်လည်းပဲဟိုလွတ်တော်အရေးအတွက်တစ်ခုလုံးနဲ့ရှင်တော့အဲ့ဒီကအရေးတွေ့ရတော့ဟိုကျွန်တော်ထင်သိပြီးတော့ဟိုပြီးခဲ့တဲ့2015နဲ့ထူးမယ်လို့တော့ကျွန်တော်မထင်ဘူးခင်ဗျာဟုတ်ကဲ
့နောက်တစ်ခုက NLD ဟာဒီဖြစိပုံပြင်ဆင်ရေးအတွက်အခက်အခဲရှိရဆိုတာအမှန်ပါပဲဆိုတော့အခုရေကောက်ပွဲနဲ့တက်လာပြီးလို့ NLD ထပ်နိုင်ပြီဆိုရင်တော့ဖြစိပုံပြင်ဆင်နိုင်မဲ့အလားဘယ်လောက်များရှိဖို့တူပြီးရှိလာနိုင်ပါသလဲဖြစိပုံပြင်နိုင်မဲ့အလားဘယ်လောက်တူပြီးကောင်းလာနိုင်မယ်ထင်ပါလား
ကျွန်တော်ဟိုတန်တေကံမတော့မှန်းလို့တော့မရဘူးသို့တော်လည်းပဲ NLD ဟာဖွဲ့စည်းပုံပြင်ဆင်ရေးကိုဟိုဂရီပေးထားတဲ့အတိုင်းသူကြိုးစားခဲ့ပါတယ်အသက်နိုင်ဆုံးကြိုးစားခဲ့တယ်အဲ့တော့ပြည်သူလူထုကလည်းပူပေါင်းပါဝင်နေတခြားသောမဟာမိတ်ပါတီတွေကလည်းပူပေါင်းဆောင်ရွက်ကြလို့အဆင့်တော်တော်တစ်ခုတော့ရောက်လာတာပေါ့နော်လွတ်တော်တွေမှဒီကော်မတီဖွဲ့ပြီးပုံမှန်တွေနဲ့တချို့ဟိုEV ပြင်တာလေးလောက်တော့ရလာတာပေါ့အဲ့တော့ငါးနှစ်အတွင်းကအဲ့လောက်ရရင်နောက်ငါးနှစ်ဒီတိုင်းတော့ NLD ကသွားမှာမဟုတ်ဘူးတခြားသောနီးပြူဟာပြောင်းပြီးတော့တိုးပြီးတော့အစ်စ်နီးပြူဟာနဲ့ဖွဲ့စည်းပုံပြင်ဆင်ရေးလှုပ်လာနိုင်တယ်အဲ့ဒီလှုပ်လာနိုင်ခြင်းဟာအဓိကကတော့ကျွန်တော်မြင်တဲ့အတားအဆီးတက်မတော်ပဲစစ်တက်ပြီအဲ့တော့တက်မတော်ကိုဘယ်လိုစီရင်မလဲသို့မဟုတ်ဘယ်လိုဟိုဆောင်ရွက်မလဲကတော့ NLD ခေါင်းဆောင်တွေဒီကောင်းနေမှာတော်တော်ရှိနေမယ်လို့ထင်တယ်အဲ့တော့နီးသစ်လမ်းသစ်တွေနဲ့ NLD ဟာတက်မရောဘက်ကလျှော့လာအောင်သို့မဟုတ်ဟာလားဖွဲ့စည်းပုံပြင်ဆင်ရေးအတိုင်းအတာတစ်ခုပြီးရောက်အောင် NLD ကနီးသစ်တွေရှာနိုင်တယ်လို့တော့မျှော်လင့်ရပါတယ်ခင်ဗျဟုတ်ကဲ့
တက်မရောကိုစီရင်ပြီးတော့ဖွဲ့စည်းပုံပြင်ဖို့ကြိုးစားတယ်လို့ပဲသင်္ကတန်းရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့လည်းတင်ပြရဲအများကြီးရှိပါတယ်သူတို့ဖြင့်တိုင်းဒေသတွေမှာရေတောက်ပွဲနိုင်ငံတိုင်းနာပါတီကိုဝန်ကြီးဖွဲ့ခွင့်ပေးတာဟို49ဖွဲ့စည်းပုံလေးကဒီပြဿနာရှိလာခဲ့တဲ့ကိစ္စပါ။ဆိုတော့အဲ့ဒီကိစ္စတွေမှာရောတိုင်းဒေသနဲ့ပြည်ယူလုပ်ပြီးတော့အဲ့ဒီဘက်မှာပုံပြီးတော့တိုင်းဒေသကိုအခွင့်အရေးပူပေးလာခြင်းအပြင်တိုင်းဒေသရဲ့ထောက်ခံမှုရအောင်ကအနေရလောက်နိုင်ကြမမြင်လာခင်။အ
ဲ့ဒါလည်းပဲတခုရှိတယ်ခင်ဗျာ။လက်ရှိ2008ဖွဲ့စည်းပုံအရစခန်းသွားနေကြတာဖြစ်တော့NLD ပဲတက်တယ်တခြားပါတီပဲတက်တယ်လက်ရှိအတိုင်းပေါ့နော်သမ္မတခန့်တဲ့လူကဝန်ကြီးချုပ်ပဲယူရတယ်ဆိုတော့ဖွဲ့စည်းပုံတိုင်းသွားပါအဲ့ဒီတွေ့တိုင်းသားဒေသမှာကျွန်တော်မြင်တာတချို့ဒေသတွေမှာဟိုအဲ့ဒီဒေသကတိုင်းသားပါတီတွေနဲ့ထိတ်တိုက်ဖြစ်ခဲ့ဘူးပါလေဖြစ်ခဲ့ပါလေတတိကျေပေါ့နော်အဲ့တော့နောက်မဖြစ်အောင်ဆိုရလဲကျွန်တော်အမြင်ကတော့အမခံလို့တော့မရဘူးဘာကြောင့်လဲဆိုတော့အစိုးရတရားဟာဟိုဖွဲ့ကလေးကဖွဲ့စည်းပုံတိုင်းသွားမှာပေါ့အခု2015ကိုကြည့်လိုက်ရင်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့နိုင်ငံရေးလမ်းကြောင်းဟာတော်လိုင်းရေးဆန်တဲ့လမ်းကြောင်းမဟုတ်ဖဲနဲ့ငင်းသာသာသွားတဲ့နေကိုသွားနေတော့ကကျွန်တော်အမြင်ကတော့နောက်မှနောက်ငါးနှစ်လေပဲအနေဒီတာနိုင်လို့ရှိရင်ဖွဲ့စည်းပုံကိုကျော်ပြီးတော့တနည်းအားဖြင့်ဖွဲ့စည်းပုံကိုထားလို့ရတဲ့အပိုင်းတွေထားပြီးတော့တော်လိုင်းရေးဆန်တဲ့ကြည့်ရင်ပြောင်းလဲမှုလောက်ကောင်းမှလုံးမယ်လို့ကျွန်တော်မျှော်လင့်တယ်။ဒါကြောင့်အဲတိုင်းသားတွေဒီဘက်ကလည်းတခြားနည်းတွေနဲ့အကျိုးသာကောင်းကျိုးစားရလိမ့်မယ်လို့ကျွန်တော်ထင်တယ်ခင်ဗျ။ဟုတ်ကဲ့
။နောက်ဒီပြည်သူ့ရစေးညီညာရေးရစမဲ့လာလာတော့အမေရိကန်နိုင်ငံရင်ဘလောက်စစ်သူဆောင်ရွက်နိုင်မယ်ထင်ပါလေ။ဒီရွေးတောက်ပွဲမှာရောပြည်သူတွေအနေနဲ့ညီညာရေးကိုဘယ်သူဆောင်ကျင့်နိုင်မလဲဆိုတဲ့အခြားညွန်းနဲ့ရောညီညာရေးဟာဒီတော့ဘယ်တည်းပါလဲ issue တစ်ခုပါလေထပ်ပြင်းစဉ်းစားရအကြောင်းတစ်ခုကဖြစ်နေကြဆံမြန်မာပြည်မှာ
ကျွန်တော်အမြင်ကတော့ပြည်တွင်းစစ်ရေးနဲ့ညီငယ်ရေးဟာ တိုင်းပြည်အတွက်အရေးကြီးဆုံးကိစ္စရပ်ကြီးတစ်ခုဖြစ်တင်တယ်လို့ကျွန်တော်ယူဆတယ်။အဲ့တော့နိုင်ငံအယူကပွဲအကြောင်းအချက် issue ကြီးတစ်ခုဖြစ်တင်တယ်လို့ကျွန်တော်ယူဆတယ်။တိုးတိုးလည်းပဲအခြေအနေနဲ့အလားအလာကအတော်မိန်တယ်ခင်ဗျာ။ညီညာရေးကိုမလိုချင်လို့မဟုတ်ဘူး။တိုးတိုးလည်းပဲယူကပွဲကိုအကြောင်းပြုပြီးညီညာရေးရမယ်လို့မထင်ကြလို့ထင်ပါတယ်။ဒါကြောင့်လည်းဆိုတော့ညီညာရေးပြည်တော်ညီညာရေးဟာအသက်နေတဲ့အစိုးရပေါ်မူမတည်ပဲနဲ့လက်နက်ကင်ထားတဲ့တပ်မတော်နဲ့လက်နက်ကင်ထားတဲ့ကိုင်းသားအဖွဲ့အစည်းတွေအပေါ်မှာမူတည်နေတယ်။ဆိုလိုလည်းပဲဟိုဒီတိုင်းတော့မနေဘူးခင်ဗျာ။အာဟိုတပ်မတော်ကလည်းတပ်နဲ့သာတော့လုပ်မယ်။တိုင်းသားအင်အားစုတွေကလည်းတပ်နဲ့သာတော့ညီညာရေးဦးတည်နေတယ်။အဲဒီအစိုးရကလည်းပဲမြေတိလမ်းပြနေတော့တွားကောင်းတွားနိုင်တယ
်။နောက်ဆုံးမိညာတစ်ခုကတော့အတိုက်ခံပါဒီအောင်မြင်တဲ့တွတ်တက်ခိုင်မာတဲ့ဒီမိုကရေစီနိုင်ငံတွေမှာတိုက်ရဟာအင်မတန်အရေးကြီးပါတယ် responsible opposition ဒါတာဝန်ပြရတိုက်ခံပြရဟာလိုပါတယ်ဆိုမြန်မာနိုင်ငံမှာအခုချိန်ကြီးကတော့ကျွန်တော်တခါမှတာဝန်ပြရတိုက်ခံကြီးရတယ်လို့ထင်ပါဦးခင်ဗျာဆရာဘယ်လိုမြင်ပါလဲရှေ့အလားလားမြန်မာနိုင်ငံရဲ့အတိုက်ခံဟာတကယ်တာဝန်ပြရအတိုက်ခံပြရဖြစ်နေပြီလို့ထင်ပါလားအဲ့လိုဖြစ်လာအောင်ဘယ်လိုလုပ်ရပါလဲလုပ်သင့်တယ်ဘယ်လောက်ကြောက်မလို့ဆိုတာနည်းနည်းနောက်ဆုံးနည်းသုံးသပ်ပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာအမှန်နဲ့ခင်ဗျာကျွန်တော်တို့လူလိုက်ရပြီးကြတဲ့ first blood တဲ့တဲ့ကလက်ခံပါတီကောင်းမရှိတော့ဘူးနော်အဲ့ဒါလည်း14နှစ်ပဲကြာတယ်အဲ့နောက်ပါတယ်လုံးဝမရှိအခုလည်းပဲ2015မှာလည်းမရှိဘူးခင်ဗျာဒီ25ရာခိုင်နှုန်းယူထားတဲ့တပ်မတော်ကလည်းအဲဘူဂျုံဘူဂျူမြောင်းလိုက်ခိုင်တာပဲဟိုလာပြောတယ်ဒီကြန့်ခိုင်ရေးကလည်းပဲသူ့အကျိုးစုပါပဲသူပြောတယ်ဒီကိမြန်မာနိုင်ငံရဲ့နိုင်ငံရေးအဆင့်ဟာလွတ်တော်မှာအတိုက်အခံပါတီကောင်းဖြစ်နိုင်တဲ့အခြေအနေမရှိဘူးခွေအမှန်ကတော့ရှိကိုရှိတယ်ကျွန်တော်မြင်လားကျွန်တော်ပါတီဖြစ်တဲ့ NLD အစိုးရဖြစ်လေတယ်တက်ခံပါတီကောင်းကနေတော့ဖေးမှထိန်းချောင်းလို့ရှိရင် NLD ကဒီတဲ့ဒီပေါ်လေဟိုမဖြစ်တင်တာတွေမဖြစ်အောင်သူတက်မှတ်လာနိုင်တယ်အဲ့တော့ကျွန်တော်တို့နိုင်ငံမှာရေးရှိတက်ခံပါတီကောင်းတရရှိအောင်နိုင်ငံရေးရှင်ကြီးမှုနိုင်ငံရေးသိက္ခမှုကျွန်တော်တို့ဆောင်ရွက်သိညာတယ်အဲ့ဒီအတွက်ကတော့အားလုံးကလုံပါရမယ်ခင်ဗျာအားလုံးကလုံမယ်ဆိုတော့ဒီဖွဲ့စည်းပုံကြီးမရှိမှလည်းပြင်ပြီးမှလည်းဖြစ်နိုင်တယ်အားလုံးကဝိုင်းပြီးကြိုးစားသိညာတယ်လို့ကျွန်တော်အကြံပြုပါရစေခင်ဗျာဟုတ်ကဲ့
မောင်ပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်လာတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါနော်စာရေးကနေစာဖို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါရှင
်။မိုးရံဒီလေးကိုရောက်ရှိလာပြီးဖြစ်တာကြောင့်ရာသီတုတ်ခွေးကူးစက်ပြန့်နှံ့မှုတွေကိုလည်းသတိပြုရမှာဖြစ်ပါတယ်။ဒီချိန်မှာမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုတွေကလည်းစိတ်မချရသေးတဲ့အခြေအနေမှာရှိနေတာကြောင့်ရာသီတုတ်ခွေးနဲ့ COVID-19 ရောဂါကူးစက်မှုတွေဟာကျန်းမာရေးဝန်ထမ်းတွေကိုဝန်ထမ်းဝန်မှုတစ်ခုလို့ဖြစ်စေမှာပါ။အခုချိန်မှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုတွေဟာတခြားနိုင်ငံတွေနဲ့နှိုင်းယှဉ်နေပါသေးတယ်လို့ဆိုရပေမဲ့ရောဂါကူးစက်မှုမြင့်တက်နေတဲ့နိုင်ငံတွေကနေမြန်မာနိုင်ငံကိုပြန်လာနေတဲ့သူတွေရှိနေသေးတာကြောင့်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုရုတ်တရက်မြင့်တက်လာမှာကိုစိုးရိမ်နေကြရတာဖြစ်ပါတယ်။ Influenza virus ကြောင့်ဖြစ်တဲ့ရာသီတုတ်ခွေးရောဂါဟာလည်းအခုလိုမွေးရာသီကာလမှာကူးစက်မှုနှုန်းများလေးရှိတယ်လို့အထွေထွေရောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
အဲ့တော့ရာသီတုတ်ခွေးကလည်းပဲကျွန်တော်တို့ဒီ virus ရောဂါပိုးပေါ့နော် influenza virus ဆောင်ဖြစ်ပါတယ်ဒီ virus ပိုးကလည်းအခုလိုမိုးရသည်မှာလေလုထဲမှာပြန့်နှံ့မှုနှုံးလည်းများတယ်ကူးစက်မှုနှုံးလည်းများတာတွေ့ရပါတယ်
COVID-19 ရောဂါကူးစက်ပြန့်နှံ့မှုကိုဆွေးနွေးရတဲ့အချိန်မှာရာသီတုပ်ကွေးကိုလည်းအရင်နှစ်တွေကထပ်ပိုပြီးကူးစက်ကာကွယ်ထားတင်တယ်လို့ပညာရှင်တွေကတုံ့ပြန်ကြပါတယ်။ရာသီတုပ်ကွေးမဖြစ်အောင်ကာကွယ်တဲ့နည်းလမ်းတွေဟာ COVID-19 ကူးစက်မှုမရှိအောင်ကာကွယ်တဲ့နည်းလမ်းတွေနဲ့ဆင်တူနေတာကတော့အသက်ကျက်တစ်ခုလို့ဆိုရမှာပါ။လက်ကိုဆက်ပြားနဲ့မကြာခဏဆေးကျုပ်ပေးခြင်းဟာရာသီတုပ်ကွေးကူးစက်မခံရအောင်ကာကွယ်တဲ့နေရာမှာအထောက်အကူဖြစ်စေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
ကျမနေတဲ့သူတွေအနေနဲ့ကတော့ဒီကူးစက်ရောဂါပိုးတွေခန္ဓာကိုယ်ထဲမဝင်အောင်ဘယ်လိုလုပ်မလဲပေါ့အဲ့တော့မဝင်အောင်ကလည်းသူတို့ကလည်းရေလက်ကိုစနစ်တကျမကြခဏတန့်ရှင်းလုပ်နေရပါဘောနော်ခုနကရောဂါပိုးရှိတဲ့လူတွေစီကနေပြန့်နှံ့နေတဲ့ပိုးတွေကမိမိလက်ကနေတစ်ဆင့်အစားတောက်စားရင်းနဲ့ရှူရှိုက်မိရင်လည်းပိုးကူးစက်တာတွေဖြစ်နိုင်တယ်နောက်ကကိုယ်ကိုယ်တိုင်ကလည်းအေးမိမခံရအောင်နေထိုင်ဖို့လိုပါတယ်ဒါကတော့မိမိခန္ဓာကိုယ်ထဲကိုဗိုင်းရပ်စ်ပိုးမဝင်အောင်ပေါ့
ကိုယ်ကဆွမ်းအကောင်းမအောင်နေထိုင်တာကလည်းရာသီတုပ်ကွေးကူးစက်မခံရအောင်ကာကွယ်တဲ့နေရာမှာအရေးပါနေတာပါအရေးဝဝအေးပေးဖို့လိုတယ်လို့ကိုယ်ကဆွမ်းတက်စီတဲ့အစားအစာတွေကိုလည်းများများစားပေးဖို့လိုအပ်ပါတယ်ဗိုက်တာမင် B နဲ့ C ပါတဲ့အစားအစာတွေကိုများများစားပေးပြီးအားစေးအနေနဲ့တောက်မယ်ဆိုရင်လည်းဗိုက်တာမင် B နဲ့ C ပါတဲ့အားစေးတွေကိုတောက်သုံးပေးသင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်နောက်တစ်ချက်ကာကွယ်ရမယ့်နည်းကတော့ခန္ဓာကိုယ်ထဲဝင်ရောက်လာတဲ့ဒီ virus ပိုးတွေကိုမိမိရဲ့ကိုယ်ခံစနစ်ကပဲပြန်လည်တိုက်ထုတ်တာဖြစ်တဲ့အတွက်ကြောင့်ဒီရာသီဥတုမှာကိုယ့်ရဲ့ကိုယ်ခံစနစ်ကောင်းမွန်အောင်ဆောင်ရွက်ဖို့လိုပါတယ်။အဲ့တော့ကိုယ်ခံစနစ်ကောင်းမွန်အောင်ဆိုတာကအသီးရသီးနှံတွေပိုစားပေးရမယ်။နော်အေးအေးဝဝအိပ်ရမယ်။နောက်တကကိုယ်လက်လှုပ်ရှားနော်လေ့ကျင့်ခန်းတွေဆောင်ရွက်ပေးရမယ်။လိုအပ်လို့ရှိရင်ဆရာတို့ဒီ vitamin B နဲ့ C supplement နော်ဒါလေးတွေတောက်သုံးပေးတယ်ဆိုလို့ရှိရင်ကိုယ့်ရဲ့ကိုယ်ခံစွာမြင့်နေမယ်ဆိုလို့ရှိရင်ဝင်ရောက်လာတဲ့ဒီ virus ပိုးတွေကိုအလယ်တကူတိုက်ထုတ်နိုင်မယ်ဆိုဆရာတို့တုတ်ကွေးယောဂါကိုကာကွယ်နိုင်မှာဖြစ်လို့တုတ်ကွေးယောဂါခံစားခဲ့ရရင်လည်းဒီအချိန်နည်းငယ်တွင်မှာပဲပြန်လည်ပျောက်ကင်းသွားနိုင်ပါတယ
်တုတ်ကွေးဖျက်နှာဖြစ်နေတဲ့သူတွေကလည်းမိမိကနေတပါးသူကိုကူးစက်ပြန့်နှံ့မှုမရှိအောင်ကူးစက်ကာကွယ်ထားဖို့လိုပါတယ်အခုလို covid ကာလမှာတော့ထာနာပြီဆိုရင် COVID-19 ကိုတန်တရားထားပြီးစစ်ဆေးဖို့လိုတာကြောင့်ဤဆိုင်ရာကျန်းမာရေးဌာနတွေကိုသတင်းပို့ပေးဖို့လိုမှာဖြစ်ပါတယ်။မိမိနာပတ်ဝန်းကျင်ကသူတွေကိုကိုယ့်စီကရောဂါကူးစက်ပြန့်နှံ့မှုမရှိအောင်လည်းသတိပြုကြရမှာပါ။အပြင်သွားလာတိုင်းနှာခေါင်းဆီးတက်ဆင်တာဟာရာသီတုပ်ကွေးပြန့်ပွားမှုမရှိအောင်ကာကွယ်တဲ့နေရာမှာထိရောက်တဲ့နည်းလမ်းတစ်ခုဖြစ်ပါတယ်။ရာသီတုပ်ကွေးဖြစ်ပြီဆိုရင်ပတ်ဝန်းကျင်မှာရှိတဲ့သူတွေကိုကူးစက်ပြန့်နှံ့မှုနဲ့ပတ်အောင်ဘလို့အချက်တွေကိုလိုက်နာလှုံ့ဆော်သင့်ပါတယ်လဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်။
ဒါစီချောင်းဆိုဖျားနာဖြစ်တဲ့သူစီကနေပိုးတွေကတာမန်နေထိုင်ကောင်းတဲ့လူတွေစီကိုကူးစက်တာမျိုးဖြစ်ပါတယ်။ဒါကြောင့်နေထိုင်မကောင်းတဲ့သူတွေဖျားနာတဲ့လူတွေအနေနဲ့ကိုနာစီချောင်းဆိုမယ်ဆိုရင်ကိုစီကပိုးတွေတခြားသူတွေကိုမကူးစက်အောင်စတရက်ကိုဆရာတို့ဒီတစ်ရှူးစာလေးနဲ့နာစီချောင်းဆိုတာတွေကိုเนาะဟိုအသုံးပြုသင့်ပါတယ်ဗောနော်အသုံးပြုပြီးပြီဆိုရင်တော့ဒီအသုံးပြုပြီးတဲ့တစ်ရှူးစာတွေကိုဆရာတို့အမိုက်ပုံးထဲကိုစနစ်တကျစပစ်ရမယ်မိမိရဲ့လက်ကိုစက်ပြန်တဲ့ထေချာတန်ရှင်းမှုပြုလုပ်မယ်ဆိုရင်မိမိခန္ဓာကိုယ်ကပိုးတွေအပြင်ကိုထွက်တာနည်းသွားမယ
်အခုလိုမွေးရသည့်ကာလမှာရာသီတုပ်ကွေးကူးစက်မှုတွေမြင့်တက်လာနိုင်ပြီး COVID-19 ကူးစက်မှုတွေနဲ့ရောထွေးလာနိုင်တာကြောင့်ရာသီတုပ်ကွေးရောဂါကူးစက်မခံရအောင်ပိုပြီးသတိထားသင့်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ MiraSat 3ဂျိုလူတွေကနေတိုင်းည9နာရီမှာတတ်တာရဲ့မိနစ်30သာနောက်ဆုံးရငငကနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာအနေနဲ့အပတ်စဉ်ကဏ္ဍတွေက DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
ဘုရားကတော့ဗုဒ္ဓဦးနေညာတိုင်းပတ်စင်တက်ဆက်ပေးနေကြ VOE ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်တိုင်းကတင်ဆက်ပေးသွားမှာဖြစ်ပါတယ်ဘောဇဂုတ်ကူနေအတွက်ဝင်ဝင်အများဆုံးအားကစားသမားစီးထွက်လာပါပြီဟုတ်ပါကြရင်က2019အတွက်ကမ္ဘာဝင်ငွေအများဆုံးအားကစားသမား100ရဲ့စီးရင်ကိုဒီကဲတစ်ပတ်ကထုတ်ပြန်လိုက်တာဖြစ်ပြီးတော့ဆွစ်ဇာလန်ကကမ္ဘာကျော်တင်းနစ်ကစားသမားရောဂျာဖက်ဒရာကဝင်ငွေအများဆုံးဖြစ်ခဲ့ပါတယ်ဖက်ဒရာဟာမနစ်ကစုစုပေါင်းအမေရိကန်ဒေါ်လာ106သန်းရပြီးရော်နယ်ဒိုနဲ့မက်ဆီတို့ကိုကျော်ပြီးတော့ဝင်ငွေအများဆုံးကစားသမားဖြစ်လာခဲ့တာပါရော်နယ်ဒိုက105သန်းနဲ့ဒုတိယရပြီးတော့မက်ဆီကတတိယဝင်ငွေအများဆုံးဖြစ်ပါတယ်လွန်ခဲ့တဲ့၄နှစ်မှာတော့မက်ဆီနဲ့ရိုနယ်ဒိုတို့ကဝင်ငွေအများဆုံးအားကစားသမားတွေအဖြစ်နဲ့ရည်တည်ခဲ့ကြတာပါ။ဖက်ရာဟာ Uniqlo Credit Suisse သ
စီဒီဘန့်ကုမ္ပဏီရဲ့ပါဝါတခြားလုပ်ငန်းတွေတော်များများအတွက်လည်းချောင်းချရိုက်တာကနေအခုလိုဝင်ငွေအများဆုံးရရှိခဲ့တာဖြစ်ပါတယ်ရိုနယ်ဒိုကတော့အမေရိကန်ရဲ့နာမည်ကြီးအားစားကုမ္ပဏီတစ်ခုဖြစ်တဲ့ Nike Mastercard နဲ့ Pepsi ကုမ္ပဏီတွေအတွက်ကြေညာသဘောတူစာချုပ်ကနေဒေါ်လာ45သန်းရဲလို့ပြောပါတယ်အဲဒီနောက်မှာတော့ PSG အသမာကစားနေတဲ့ Brazil Tyson မူဒီမားကသတို့ထားရပြီးတော့အမေရိကန်ကနာမည်ကြီးကောက်သီးသမား Tiger Woods ကတော့မနစ်ကဝင်ငွေတန်း60နဲ့အဆင့်ရှစ်ဖြစ်ခဲ့ပါတယ်မြို့သမီးတွေဘက်မှာတော့ Japan Tennis ကစားသမား Naomi Osaka ကအဆင့်29နဲ့ Serena Williams က33မှာရှိနေပါတယ်ခင်ဗျာပရီးမီယာလိဂ်ဘောလုံးပွဲတွေကိုဇွန်လ18ရက်နေ့မှာပြန်ဆမယ်လို့ပရီးမီယာလိဂ်ကမေလ28ရက်နေ့ကကြေညာခဲ့ပါတယ်2019-2020ဘောလုံးရာသီကိုဇွန်လ18ရက်နေ့ဗုဒ္ဓဟူးနေ့မှာပြန်ဆမှာပါကာရာဘောဖလားဖိုင်နယ်ကြောင့်ရွှေ့ဆိုင်းလာရတဲ့အက်စတန်ဗီလာနဲ့ရှက်ဖီးယူနိုက်တက်မန်ချက်စတာစီးတီးနဲ့အာဆနယ်တို့ရဲ့ပွဲတွေနဲ့အရင်ဆုံးစတင်မှာပါအဲ့ဒီနောက်တော့19ရက်နေ့မှာပွဲစဉ်အပြည့်စကစားမှာဖြစ်ပြီးတော့ပွဲအလုံးကိုတော့ပရိသတ်တွေမပါဘဲကစားသွားမှာဖြစ်တယ်လို့ပြောပါတယ်လက်ကျန်ပွဲစဉ်92ပွဲစလုံးကိုရုပ်သံကနေလဲတိုက်ရိုက်ထုတ်လွှင့်ပြသသွားမှာဖြစ်တယ်ဆိုပြီးတော့ပရီးမီယာလိဂ်ကပြောထားပါတယ်ညာချိန်ထဲမှာပဲဗြိတိန်ရဲ့ညင်ကြေးမှုဝင်ကြီးအိုလီဗာဒေါရန်ကလည်းဂျွန်လာတရက်နေ့ကစပြီးတော့ဗြိတိန်မှာအားစားပြိုင်ပွဲတွေပြန်ဆနိုင်ပြီဆိုပြီးတော့ပြီးခဲ့တဲ့စနေနေ့ကပြောလိုက်ပါတယ်
Good afternoon everyone and welcome now for more than 2 months after sports stopped and after weeks of round the clock discussions with medical
အခုဆိုရင်အားကစားပွဲတွေကိုနှစ်လကျော်ကြာရန်နာထားခဲ့ပြီးဂျမားအီတာဝန်ရှိသူတွေသက်ဆိုင်ရာအားကစားအဖွဲ့ရှိတာဝန်ရှိသူတွေနဲ့သတင်းပတ်တွေနဲ့ချီအချိန်ချင်းဆွေးနွေးခဲ့ပြီးတဲ့နောက်မှာတော့အားကစားပြိုင်ပွဲတွေကိုအစိုးဆုံးအနေနဲ့ဇွန်လ1ရက်နေ့ကစပြီးပြည်သက်တွေမပါဘဲပြန်ကစားခွင့်ပြုလိုက်ပြီးဆိုတာကိုပြောကြားလိုက်ပါတယ်အဲ့လိုကစားပွဲအတွက်လမ်းညွှန်ချက်တွေကိုအစိုးရကထုတ်ပြန်တာပြီးဒီအတွက်လည်းကျေနပ်ဝမ်းမြောက်မိပါတယ်အရေးကြီးတာကတော့ဘေးအန္တရာယ်ကင်းဖို့ဖြစ်ပြီးအဲ့ဒီအချိန်မှာပြန်ဆဖို့ပါဒါကြောင့်အားကစားနည်းတစ်ခုချင်းစီအနေနဲ့ဘယ်တော့ပြန်ဆမယ်ဆိုတာကိုယ့်ဘာသာကိုဆုံးဖြတ်ရမှာပါဒါပေမဲ့ဘောလုံးတင်းနစ်ငင်းပြိုင်ပွဲဖော်မြူလာ1ကားပြိုင်ပွဲဂေါက်သီးခရစ်ကတ်ရက်ဘီနဲ့အခြားအားကစားတွေအားလုံးကိုကျွန်တော်တို့ပြန်ကြည့်ခွင့်ရတော့မှာပါ
လာလီဂါမှာပြဘောလုံးပွဲနေလဲထွက်လာပါပြီ။စိန်ဆိုးကလာလီဂါပွဲပြီးစပြီလို့ကဲတပါခွင့်ပြုလိုက်ပြီးရနော်။မီလာ29မှာပွဲစဉ်ထွက်လာပါ။ပွဲပွဲစဉ်နဲ့စပြီနဲ့ရီယယ်ဘက်တစ်ကိုဒေါ်ဆက်တရီမှာဆက်စားမှာဖြစ်တယ်လို့ပြောလာဝင်တာပြောပါတယ်။ဘာစလိုနာတင်ကတော့ဒေါ်လာ29ရီမှာမယောကတင်းနဲ့ပထမဦးစားဖြစ်ပြီးတော့လက်မကတော့အီဗာနဲ့စလီရဲ့နေမှာလာကြပါ။ပွဲစဉ်တွေကိုဒေါ်လာ29ရက်နေ့ဒီရန်သားမှာပြတယ်လို့လာလီဂါဥက္ကာအာမီယာတေးဘကပြောပါတယ်။လာလီဂါပွဲကို29ရက်စားပြီးထားမှာအကတင်းကရီယယ်ဘက်နံပါတ်အသားနဲ့ထိုက်ရည်ဥစေတာဖြစ်ပါတယ်။ဘောလုံးမှာတော့ဥရောပထိုက်တမ်းပြီးဘုံမိတ်ဂျာမန်နက်စလီဂါပွဲရည်ကိုပဲပြန်ကားနေပြီးတော့အီတလီစီးရီးဘောလုံးပွဲကိုတော့ကျွန်တော်တို့မှာဆင်ကစားတော့မှာဖြစ်ပါတယ်ခင်ဗျာ။ဘောလုံးအပြောင်းအရွှေ့ဒီနေ့ဘာမှပြည့်ချမ်းပြည့်စီတင်းကအတင်းနေတဲ့ဖူအီကာဒီကိုအကျုပ်ချုပ်လိုက်ပြီးတော့တင်းထွက်နေပါတယ်။အီကာဒီကလည်းပြည့်စီကိုပြီးခဲ့တဲ့စတင်မာလာကအားစာနဲ့ပြောင်းသွားခဲ့ဖြစ်ပြီးတော့အခုမှတော့ PSG ကိုအမြဲတမ်းပြောင်းဖို့သဘောတူညီမှုရသွားပြီးဆိုပြီးတော့တင်းနေထွက်ပေါ်နေတာပါ။ပြောင်းရွှေ့ခြင်းဖြစ်နဲ့ယူရို5တန်ပေးရဲဆိုပြီးလည်းတင်းနေကထွက်ပါတယ်။အင်္ဂလန်မှာတော့ Manchester United ကတုတ်ကလပ်ရဲ့ရဟန်းရှာချိုကနေငါးစာချုပ်နဲ့ကိုထားတဲ့ Igalo ကိုစာချုပ်တက်ထပ်တိုးလိုက်ပါတယ်။နောက် Igalo ဟာမိုင်မာ2020 January ဖြစ်ပြီးမှဖြစ်ဆိုပြီးတော့ Manchester United တင်ကပြောပါတယ်။အခြားအသားပြိုင်ပွဲတွေဘက်ကိုကြည့်ရရင်တော့ American မှာတော့NBA basketball ပြိုင်ပွဲတွေတန်ဆာနိုင်ဖို့တော့ပြိုင်ပွဲတော်တော်ရှိသူတွေစဉ်းစားနေကြပါတယ် NBA ပြိုင်ပွဲတွေကိုဇူလိုင်လ31ရက်နေ့မှာစတင်နိုင်ဖို့အတွက်မျှော်လင့်ထားတယ်ဆိုပြီးတော့ NBA ပြိုင်ပွဲရဲ့အကြီးအကဲ Adam Silver က NBA ဘုတ်ဖွဲ့ကိုအကြောင်းကြားထားတယ်ဆိုပြီးတော့ American သတင်းစာတစ်စောင်ကဖော်ပြပါတယ်ဒါပေမဲ့လည်း Rider သတင်းဌာနကမေးမြန်းတဲ့အခါမှာတော့အခုချိန်အထိဘာမှတီးဖြူလို့မရနိုင်သေးဘူးဆိုပြီးတော့ Adam Silver ကပြောထားပါတယ် NBA အနေနဲ့ basketball ပြိုင်ပွဲတွေကို Florida ပြည်နယ်က Disney World မှာဇူလိုင်လနှောင်းပိုင်းမှာကစားဖို့အတွက် Walt Disney Company နဲ့စကားပြောနေတယ်လို့လည်းပြီးခဲ့တဲ့ဘက်ကပြောထားပါတယ် Disney Company နဲ့ပြောရတဲ့အကြောင်းကတော့ပြိုင်ပွဲတွေကိုတနေရာထဲမှာစုပြီးကစားသွားဖို့အတွက်ဖြစ်တယ်လို့ဆိုပါတယ် Florida ပြည်နယ် Orlando မြို့က Disney World အပန်းဖြေစခန်းမှာရှိတဲ့ ESPN White Wall of Sports အားကစားခွင့်မှာဆိုရင် basketball သုံးခွင့်နဲ့အသင်းတွေအတွက်ဟိုတယ်တွေအလုံးလောက်ရှိတာကြောင့်အတင်းနေအနေနဲ့တနေရာထဲမှာစူပြီးကစားနိုင်သလိုပြပကလူတွေနဲ့လည်းထိတွေ့မှုမရှိအောင်ကန့်သတ်ထားပြီးသားလည်းဖြစ်တဲ့အတွက်အဲ့လိုဆွေးနွေးနေတာဖြစ်တဲ့ဆိုပြီးတော့ NBA ကပြောထားပါတယ်ခင်ဗျာ
ဘ
Formula 1ကားပြိုင်ပွဲတွေဘက်မှာတော့နံပါတ်ကြီး Williams အသင်းကသူတို့ရဲ့ဒီ Formula 1အသင်းကိုရောင်းဖို့စဉ်းစားလာနေပါတယ်။တစ်ချိန်တော့အောင်မြင်မှုတွေရခဲ့တဲ့ Williams အသင်းဟာအခုခါမှာတော့အောင်မြင်မှုတွေနဲ့ဝေးလာပြီးတော့ဝင်ငွေလဲကျဆင်းလာနေတာကြောင့်အသင်းရဲ့အခြေအနေကိုမဟာဗျူဟာအရပြန်တဲ့သုံးသတ္တာတွေလုပ်နေပြီးတော့ရောင်းဖို့အတွက်စဉ်းစားလာနေတာဖြစ်တဲ့ဆိုပြီးတော့ Williams အသင်းကပြောပါတယ်။Williams အသင်းကနောက်ဆုံးကြိမ် Formula 1ကားပြိုင်ပွဲမှာချန်ပီယံဖြစ်ခဲ့တာကတော့1998ခုနှစ်ကဖြစ်ပြီးတော့ကနေဒါက Formula 1ချန်ပီယံ Jacques Villeneuve နဲ့အတူကိုဆွဲခဲ့တာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
The American တမြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြရတာပါအခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးကြပါမယ်ရတဲ့ဘက်ကဖန်စီစဉ်လူမဲမျိုးသား George Floyd တိဆုံးသွားတဲ့ပေါ်မချေနှက်မှုတွေကိုပြသတဲ့အနေနဲ့ American တလောမျိုးကြီးတို့မြန်မာမှာမင်းညားကလည်းဆက်လက်ဆန္ဒပြခဲ့ကြပါတယ်။ညမထွက်ရမင်းကိုအာခံပြီးဆန္ဒပြခဲ့ကြတဲ့အထက်က New York မြို့မှာဆိုရင်လည်း Manhattan ရပ်ကိုချီတက်ကြတဲ့ရာနဲ့ချီတဲ့ဆန္ဒပြသူတွေကိုရဲကပိတ်ဆို့တားဆီးထားတဲ့အတွက်တရားဝင်မှာမင်းညားကပိတ်မိခဲ့ကြတာပါ။ Georgia ပြည်နယ် Atlanta မြို့မှာတော့ည9နာရီကစညမထွက်ရမင်းကိုမလိုက်နိုင်တဲ့ရာနဲ့ချီတဲ့လူတွေကိုရတဲ့ဘက်ကမြေယူပုံးနေတော့လူစုခွဲခဲ့ပါတယ်ဝါရှင်တန်ဒီစီကအင်ဖီရိုအနီလာဖီယက်ရင်းပြင်မှာလဲရန်နဲ့ချီရဲ့လူတွေညမထွက်ရမင်းကိုကြော်လွန်ပြီးမနစ်ညကဆန္ဒပြခဲ့ကြပါတယ်အမေရိကန်မှာနိုင်ငံသားခွင့်ရေးလှူရှာမှုကိုဥဆောင်ခဲ့သူမာတင်လူသာကင်းဂျူနီယာရဲ့ I have a dream သူ့မှာအိမ်မက်တစ်ခုရှိတယ်လို့ဆိုတဲ့1963ခုနှစ်တုန်းကနာမည်ကျော်မင်ကွန်းပြောကြခဲ့ရာအင်ဖီရိုနဲ့မလန်းမကန်မှာရှိတဲ့သမရဟောင်းလင်ကွန်းအမတ်တရဘိမှန်မှာလဲဆန္ဒပြသူတွေမဝင်နိုင်အောင်ပြည်တွင်းလူမျိုးရေးအရင်တက်တွေကစောင့်ချက်နေခဲ့ပါတယ်ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့ကဆန္ဒပြပွဲမှာတော့ထူးထူးခြားခြားဆိုသလိုမြို့တော်ဝင်ကရဲတပ်ဖွဲ့ဝင်တွေနဲ့အတူဆန္ဒပြသမားတွေကိုအားပေးတဲ့အနေနဲ့ဒုထောက်ဂုဏ်ပြုခဲ့တာပါမိုင်ယာမီ၊ဟျူစတန်၊အော်လန်ဒို၊နယူးအော်လင်းစ်၊ဆီယက်တယ်၊ပေါ့တလန်နဲ့ဝက်စ်ကွန်ဆင်ပြည်နယ်မက်ဒီဆင်မြို့တွေမှာလည်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စီးပွားရေးထိခိုက်နေသလိုရဲတပ်ဖွဲ့ကဖမ်းဆီးစဉ်လူမဲမျိုးသားတူတည်ဆုံးတဲ့ပေါ်ဆန္ဒပြပွဲတွေကြီးကြပ်ပေါ်ပေါက်နေချိန်မှာပဲပါတီတွင်အချို့ယူကောက်ပွဲတွေလည်းကျင်းပနေပါတယ်ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းအချို့ယူပွဲတွေမနေ့တုန်းကကျင်းပရမှာတော့ကိုယ်စားလောင်းအဖြစ်တူးတဲသာကျန်တော့တဲ့ဒုသမ္မတဟောင်းဂျိုးဘိုက်ဒန်ကပြည်내ခုနှစ်ခုမှာအနိုင်ရခဲ့တာပါလူဝတ်တဲ့ပါတီကိုယ်စားရဲ့ထောက်ခံမဲတွေရပြီဖြစ်တာကြောင့်ဒုသမ္မတဟောင်းဟာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းအဖြစ်အတည်ပြုနိုင်တော့မှဖြစ်ပါတယ်အမေရိကန်ပြည်တော်စုမှာလူမဲမျိုးသားတူရဲတပ်ဖွဲ့ကဖမ်းဆီးစဉ်တည်ဆုံးခဲ့တဲ့ဖြစ်ရပ်ပေါ်ကံကွယ်ဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်နေတဲ့အတွက်စိုးရင်ကြောင်းနဲ့ခွဲခြားဆက်ဆံမှုတွေကိုအဆုံးသတ်ဖို့ပိုယမင်းကြီးဖရန်စစ်ကဒီနေ့ပဲတိုက်တွန်းလိုက်ပါတယ်လူမျိုးရေးခွဲခြားမှုဝိုင်းပယ်မှုတွေကိုလက်မခံကြဖို့နဲ့မျက်ကွယ်ပြုမထားကြဖို့တန်မိုးရှိတဲ့လူအသက်တွေကိုကာဝယ်ဖို့ဗာတီကန်ကျောင်းတော်ကအဖက်စင်တရားဝင်မှာပိုယမင်းကြီးမိန့်ကြားသွားတာပါဘောလုံးညဘက်စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ COVID-19 အရေးပေါ်အခြေအနေရဗီဒီယိုမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကတော့လက်တလောယာယီရိုက်ဆိုင်ထားမှာဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအထိစီစဉ်တွေကိုပဲတင်ဆက်ပေးသွားမှာပါဗီဒီယိုစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်လွင်ပါခင်ဗျာ
This program has come to you from the Voice of America, Washington.